Welcome to the Voice of America in Burmese.
Mingla chi de ma ne khin phit ja ba de kya. VOA American tan ye 2022 khu ne September la 18 ye sanin ni ma ne khin a season ni go American Pyeong Su Washington DC myo ro ga ni line no meter 25 40 51 ne VOA ye Facebook sa myin na YouTube sa myin na ga ba chano ro aku dai yai thon nwe pe ni ba yi kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးပါမယ်ကုလသမဂ္ဂလုံခြုံရေးကောင်စီကသူ့ရဲ့အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုနောက်ထပ်6လဆက်ပြီးလုပ်ကင်ဖို့အတွက်တောက်ကြနေမှာတင်းကြီးတညွတ်ထဲဆုံးဖြတ်ခဲ့ကြပါတယ်မြန်မာအပေါင်းဝင်နိုင်ငံတကာပြဿနာတွေကိုကုလသမဂ္ဂမှာဆွေးနွေးကြမယ်လို့ကုလဆိုင်ရာအမေရိကန်သံတမန်ကြီးကပြောကြားလိုက်ပါတယ်American နဲ့ Australia မှာရှိတဲ့ပြင်သစ်သံမက်တွေကိုပြင်သစ်အစိုးရကချက်ချင်းပဲပြန်လဲခေါ်ယူလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာကချင်ပြည်နယ်ကနေဒီ KIA ရဲ့လိုင်ဇာဌာနချုပ်ရှိရာကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ
်ကျွန်တော်တို့ KIOK ရဲ့အသက်ခံတွေလည်းမရှိပါဘူးဒီလိုချမှုလည်းတော့ဘာမှမရှိပါဘူးအဲ့ဒါနှခါရှိပါတယ်အာဒီလိုလိုသူရှိတဲ့ဘက်ကိုပြစ်တာတော
့ KIA ရဲ့ပြောခွင့်ရဘူမူကြီးနော်ဘူးပြောသွားတာဖြစ်ပါတယ်ဒီအကြောင်းနဲ့ဒီသတင်းသမားတွေဖန်စီတရားစွဲခံနေရတာတွေပိုစိတ်လာတဲ့အကြောင်းနဲ့မီဇိုရမ်ပြည်နယ်မှာမြန်မာဒုက္ခသည်တွေကိုကူညီဖို့အတွက်ဒီရမုံဝေရှာတဲ့ဂီတဖျော်ဖြေပွဲမှာမှန်းတာတဲ့ပို့ပြီးတော့ရတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်အမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုနောက်ထပ်6လဆက်ပြီးလုပ်ကိုင်နိုင်ရေးအတွက်တောက်ကြံနေကမဲခွဲဆုံးဖြတ်ရမှာကန့်ကွက်သူမရှိတညီတညွတ်ထဲအတည်ပြုခဲ့ကြပါတယ်
The draft resolution has been adopted unanimously as resolution 2596.
မဲခွဲရမှာရလကတော့အဆိုပြုချက်မူကြမ်းအတွက်ထောက်ခံမဲက15မဲဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အမှတ် 2596 2021ကိုကန့်ကွက်သူမရှိတညီတညွတ်ထဲအတည်ပြုလိုက်ပါပြီလို့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအားလန်အမြဲတမ်းကိုယ်စားလှယ် Geraldine Nelson ကမဲခွဲပြီးမှကြေညာလိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အတွက်မူကြမ်းကိုနော်ဝေးနဲ့အက်စတိုးနီးယားနိုင်ငံတွေကရေးဆွဲခဲ့ကြတာဖြစ်ပြီးတာလီဘန်တွေဘယ်လိုအုပ်ချုပ်မလဲဆိုတော့ကိုအကဲဖြတ်နိုင်ဖို့အဖွဲ့ဝင်နိုင်ငံတွေကိုအချိန်ပေးခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်လာမယ့်လတွေအတွင်းကုလသမဂ္ဂရဲ့လုပ်ငန်းတွေဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံတွင်းကလူခွင့်ရေးဆိုင်ရာတွေကလေးငယ်တွေကိုအကာအကွယ်ပေးမှုနဲ့အရသားတွေအပေါ်ကျူးလွန်မှုရှိမရှိစောင့်ကြည့်တာတွေလှုံ့ဆော်နိုင်မဲ့အပြင်စီမံအုပ်ချုပ်ရေးဆိုင်ရာအဆင့်အလုံးမှာအမျိုးသမီးတွေအပြည့်အဝပါဝင်ဆောင်ရွက်ဖို့အထောက်အကူရစေမှာဖြစ်ပါတယ်ပြီးခဲ့တဲ့လအမေရိကန်တပ်တွေရုပ်သိမ်းခဲ့တဲ့နောက်ပိုင်းအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကအလုံးစုံပါဝင်တဲ့အစိုးရတပ်ဖွဲ့မယ်လို့ကြေပေးပေမဲ့သူတို့ကျင်းညာတဲ့ယာယီအစိုးရအဖွဲ့တွေမှာတော့အမျိုးသမီးတွေလူနည်းစုဝင်တွေကိုထည့်သွင်းမထားပါဘူ
းအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံတကာအဖွဲ့အစည်းအသီးသီးကခေါင်းဆောင်3ဦးအပါအဝင်နိုင်ငံ6နိုင်ငံကထိပ်သီးခေါင်းဆောင်နေတဲ့ကမ္ဘာရာသီဥတုကိစ္စအတွက်တောက်ကြနေကဆွေးနွေးခဲ့ပါတယ်နောက်တလာခွဲအကြာမှာကျင်းပမဲ့ကုလသမဂ္ဂရာသီဥတုညီလာခံမတိုင်မီဒီအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်ပုံမထရောက်လေးနဲ့တဲ့ရာသီဥတုဆိုင်ရာအရေးယူလှုပ်ဆောင်မှုတွေကိုလှုပ်ဖို့နဲ့ဒီကိစ္စဟာအရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်ုံမကကမ္ဘာစီးပွားရေးကောင်းမွန်ဖို့အတွက်ပါဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ဒီဆွေးနွေးပွဲကိုအာဂျင်တီးနားဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားတောင်ကိုရီးယားမက္ကဆီကိုနဲ့ဗြိတိန်နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရဖြစ်လာပြီးပထမအဦးဆုံးလှုပ်ဆောင်ခဲ့တဲ့အရာတွေထဲမှာအရင်သမ္မတဒေါ်နယ်ထရန့်လက်ထက်ကနှုတ်ထွက်ခဲ့တဲ့ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကိုပြန်လည်ဝင်ရောက်ခဲ့တာဖြစ်ပါတယ်။နိုင်ငံတွေနဲ့အဖွဲ့အစည်းပေါင်း189ခုပါဝင်ဖွဲ့စည်းထားတဲ့ပြင်သစ်ရာသီဥတုသဘောတူညီချက်မှာကမ္ဘာအပူချိန်တိုးလာတာကို 1.5 စင်တီဂရိတ်အထိလျှော့ချဖို့သဘောတူထားပါတယ်။အမေရိကန်အနေနဲ့2030ခုနှစ်အရောက်မှာလေထုညစ်ညမ်းစေတဲ့ဓာတ်ငွေပမာဏကို2005ခုနှစ်ကထက်50ရာခိုင်နှုန်းကျော်လျှော့ချပေးရမှာဖြစ်ပါတယ်။တကဘာလုံးလေထုညစ်ညမ်းစေတဲ့ဓာတ်ငွေအားလုံးရဲ့80ရာခိုင်နှုန်းကိုစက်မှုဖွံ့ဖြိုးပြီးချမ်းသာတဲ့နိုင်ငံ20ကထုတ်လုပ်တာဖြစ်ပါတယ်
။ပြင်သစ်နိုင်ငံကရင်းငုံသင်္ဘောတွေကိုမဝယ်တော့ဘဲ အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကနျူကလ িয়ার ဆွမ်းအင်သုံးရင်းငုံတင်မောတိဆောက်ပေးဖို့အတွက်ဩစတြေးလျဘက်ကလက်ခံလိုက်တဲ့အတွက်အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကအတမ်းမတ်တွေကိုပြင်သစ်ကချက်ချင်းပြန်လည်ဆင့်ခေါ်လိုက်ပါတယ်။ဒါဟာအမေရိကန်နိုင်ငံမှာထားရှိတဲ့သူ့အတမ်းမတ်ကိုပထမဆုံးချိန်ဖြစ်ပြန်လည်ခေါ်ယူတာဖြစ်ကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မေခရွန်ရဲ့ပန်ကြားချက်နဲ့ချမှတ်လိုက်တဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒါဟာဩစတြေးလျနဲ့အမေရိကန်တို့ရဲ့ကြီးညာချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ခဲ့တာဖြစ်ကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယော်နီဖ်လန်ဒရန်ကထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဗိုလ်တဖူးနေ့ကကြီးညာခဲ့တဲ့ဩစတြေးလျရဲ့အမေရိကန်နဲ့ချုပ်ဆိုလိုက်တဲ့သဘောတူညီချက်ဟာမဟာမိတ်တွေနဲ့လက်တွဲပေါ်နိုင်ငံတွေကြားလက်မခံနိုင်စရာလောက်ရလို့ပြောပါတယ်။အခုလိုတန်မကြီးတွေကိုပြန်ခေါ်တာဟာမဟာမိတ်နိုင်ငံတွေကြားတွေ့ရလည်းမရှိပါဘူး။2019မှာအိမ်နီးချင်းအီတလီရဲ့ခေါင်းဆောင်တွေကပြင်သစ်အစိုးရကိုလူသိရှင်ကြားဝေဖန်တုန်းကပြင်သစ်ကသူ့တန်မပြန်ခေါ်ခဲ့တယ်လို့မနှစ်တုန်းကလည်းတူရကီသမ္မတရစ်ဆက်တဲအာရဝမ်ကပြင်သစ်သမ္မတမေခရွန်ဟာဆေးရောဂါဆိုင်ရာကုသမှုလိုအပ်နေတယ်လို့ပြောဆိုခဲ့တဲ့နောက်ပြင်သစ်ကတူရကီမှာထားတဲ့သူ့တန်မကိုပြန်လည်ခေါ်ယူလိုက်တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်နဲ့မက္ကဆီကိုနိုင်ငံကိုဆက်သွယ်ထားတဲ့တရားအောက်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူ1000ကျော်ရောက်ရှိနေပြီးနောက်ထပ်လည်းတိုးလာနေတယ်လို့အမေရိကန်နယ်စပ်လုံခြုံရေးအရာရှိတွေကပြောဆိုပါတယ်။တက်ဆက်ပြည်နယ်ဒယ်ရီယိုမှာရှိတဲ့နယ်စပ်လုံခြုံရေးအရာရှိဂျွန်အဖစ်ဆင်ကပြောဆိုရမှာတော့သူတို့အနေနဲ့ရာသမျှအင်အားနဲ့အထောက်ပံ့တွေကိုစုဆောင်ပြီးလှုံ့ဆော်နေကြောင်းဒါပေမဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်အခက်အခဲတွေစူးစူးဝါးဝါးရင်ဆိုင်နေရကြောင်း Washington Post သတင်းစာကြီးကိုပြောဆိုခဲ့ပါတယ်။ရနိုင်သမျှလုံခြုံရေးအရာရှိဝန်ထမ်းတွေကိုတနိုင်ငံလုံးကနေခေါ်ယူစုဆောင်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့သူတို့ကလည်းချက်ချင်းရောက်မလာနိုင်သေးဘူးလို့ဆိုပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေထဲမှာ Haiti နိုင်ငံသားတွေအများအပြားပါဝင်နေပါတယ်။တရားအောက်မှာဖြစ်တယ်လို့ယာယီတဲတွေထိုးပြီးနေနေကြပါတယ်။ယာတီဥဒုကလည်းအလွန်ပူပြင်းပြီးတန်ရှင်းမှုမရှိဘဲညစ်ပတ်ပေနေနေတဲ့အနေအထားမှာနေနေရပါတယ်။တောက်သုံးရင်နဲ့အစားအစာများတို့ကနေသလိုရေနဲ့အိမ်သာများလည်းလိုအပ်နေပါတယ်။လောလောဆယ်လိုအပ်တာတွေကိုထောက်ပံ့ပေးထားပြီးသူတို့ကိုအမေရိကန်ပြည်ထောင်စုအတွင်းခေါ်ယူရလိုအပ်တာတွေကိုဆက်လက်ဆောင်ရွက်ပေးမှာဖြစ်ကြောင်းအရာရှိတွေကပြောဆိုထားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5မီတာ24 kHz 12133ไฮโดรมีเตอร์40กิโลเฮิรตซ์ขึ้นเลติดตรงญาไฮโดรมีเตอร์51กิโลเฮิรตซ์5895เนี่ยไฮไลท์มีเตอร์190กิโลเฮิรตซ์1905โรก็เลยทุ่งเล่นไปได้นะครับ
บีโออเมริกันตางามะเนคินตะรินฤเสร็จละจีญานี่บาร์เลยลาเมตะรินบัดแท้မြန်မာပါဝင်ကဘာတလွားငင်းချင်းရင်းနဲ့လုံခြုံရေးချင်းချောက်ခံရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကကင်တွဲဖြည့်ရှင်းမယ်လို့ကုလသမဂ္ဂရဲ့အမေရိကန်နိုင်ငံဆိုင်အမြဲတမ်းကိုယ်စားလှယ်လင်ဒါ သောမတ်စ်ဂရင်းဖစ်က86ကြိမ်မြောက်ကုလသမဂ္ဂထရီနီလန်မတ်ကံမစတင်ခင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
။ Next week we'll also focus on addressing threats to peace and security.Active conflicts and crises around the world, from Afghanistan to Syria to Yemen to Burma.
လာမယ့်သတင်းပတ်ထဲမှာမြန်မာအာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယေမန်ပါဝင်ကမ္ဘာတစ်လွှားငြိမ်းချမ်းရေးနဲ့လုံခြုံရေးအချင်းချောက်ခံရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကကင်တွယ်ဖြည့်ရှင်းဖို့ရှိပါတယ်လို့ပြောသွားတာပါ။ကမ္ဘာတစ်လွှားဒီမိုကရေစီလူ့ခွင့်ရနဲ့နိုင်ငံတကာတရားဥပဒေစိုးမိုးရေးတွေတိုက်ခိုက်ခံရတယ်လို့အာဏာရှင်တွေဟာကိုဗစ်ကာယောဂါဖြစ်ပွားတာကိုလူခွင့်ရချုပ်ဖောက်ဖို့သူတို့အာဏာတည်မြဲဖို့အတွက်တလွဲအတုံးချနေကြောင်းနဲ့သူတို့ဟာပြပရောက်နေတဲ့အတိုက်ခံတွေကိုသူတို့ရောက်နေတဲ့နိုင်ငံတွေအထိလိုက်ပြီးအန္တရာယ်ပြုရာမျိုးတွေပါတိုးလုံနေတယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ပါဝင်နိုင်ငံပေါင်း100ကျော်ခေါင်းဆောင်တွေတက်ဖို့စီစဉ်တဲ့နယူးယောက်ရုံးကုလသမဂ္ဂရုံးချုပ်ထွေထွေညီလာခံမှာတော့မြန်မာအရေးပါဝင်နိုင်ငံတကာကိစ္စတွေလည်းပါဝင်နေမယ်အခမ်းအနားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်တဲ့လူရက်ကိုဆန့်ကျင်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအတမကြီးဦးကျော်မိုးထွန်းနေရာကိုအစားထုတ်ဖို့စစ်ကောင်စီဂျိုးပန်းနေတဲ့အတွက်အခြေတင်ဖြစ်စရာတွေလည်းရှိနေပါတယ်။
မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတွေကိုရပ်တန့်ဖို့နဲ့ဥပဒေမဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကလင်၊အာဂွေကာဂွေဝန်ကြီးလွိုက်အော့စတင်နဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီစ်ပိန်ကာဂွေဝန်ကြီးပီတာတူတွန်တို့ဝါရှင်တန်မှာတွေ့ဆုံပြီးတဲ့နောက်ပူးတွဲထုတ်ပြန်လိုက်တဲ့ကြေညာချက်မှာမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လွန်စွာစိုးရိမ်မိကြောင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးတွေကိုပြန်လည်လှုပ်ဆောင်ဖို့တိုက်တွန်းကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံကပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အင်အားစုအလုံးပါဝင်ပြီးဆွေးနွေးညီညွတ်ကြဖို့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေစီတားဆီးပိတ်ပင်တာမပြုဘဲချက်ချင်းလှုပ်ဆောင်ခွင့်ပေးဖို့ကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။ ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်ထားတာတာဝန်ပေးထားတာကိုလည်းအားပေးထောက်ခံကြောင်းနဲ့အာဆီယံအသင်းရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်၅ချက်ကိုမြန်မာစစ်အာဏာပိုင်တွေလိုက်နာအောင်အကောင့်အထည်ကျောပန်းအကောင့်အထည်ဖို့ကျောပန်းဖို့ကိုလည်းတိုက်တွန်းထားပါတယ
်။ Pfizer BioNTech COVID ကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီကသူတို့ရဲ့ COVID ကာကွယ်ဆေးကိုအသက်16နှစ်နဲ့အထက်လူနာတွေအတွက်တတိယအကြိမ်ထိုးရတဲ့အားဖြည့်ထိုးဆေးဖြစ်တဲ့သုံးခွင့်ပေးဖို့ရှောက်ထားချက်ကို American FDA အစားအစာနဲ့ဆေးဝါးစီမံခန့်ခွဲဌာနကာကွယ်ဆေးဆိုင်ရာအကြံပေးအဖွဲ့ကနေပယ်ချလိုက်ပါတယ်။ဒါပေမဲ့လည်းခန္ဓာကိုယ်ရင်းခုခံနှိုင်စွမ်းအားနည်းသူတွေနဲ့တက်ကြီးရွယ်အိုတွေကိုတော့ထုတ်ဝန်ပြုပါတယ်။ COVID-19 ရောဂါပိုးအတွက်ဒီဆေးကိုကြဲကြဲပြန့်ပြန့်စိတ်ချလက်ချက်သုံးပြုနိုင်ခြင်းရှိမရှိအဆင့်မျိုးမျိုးမှာထိထိရောက်ရောက်ကာကွယ်နှံစွမ်းရှိမရှိလိုအပ်မှုရှိမရှိစတာတွေကိုကာကွယ်ဆေးနဲ့ဇီဝထွက်ကုန်ဆိုင်ရာတိကျလွတ်လပ်တဲ့အကြံပေးကော်မတီကတောက်ကြနေမှာအစည်းအဝေးခေါ်ယူဆုံးဖြတ်ခဲ့တာဖြစ်ပါတယ
်။နှစ်စဉ်လုပ်ငန်းခွင်ထိခိုက်မှုနဲ့လုပ်ငန်းခွင်ဆက်ဆက်တဲ့နာမကျန်းမှုတွေကြောင့်တကဘာလုံးမှာသေဆုံးသူ2သန်းနီးပါးရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO နဲ့နိုင်ငံတကာအလုံသမားအဖွဲ့ချုပ် ILO တို့ကပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။အခုလိုသေဆုံးမှုဟာကျန်းမာရေးဆောင်းရှောက်ခွင့်နဲ့လုပ်ငန်းဝင်လုံခြုံရေးကောင်းမွန်စေခြင်းစတဲ့နည်းလမ်းတွေနဲ့ကာကွယ်လို့ရတဲ့အရာမျိုးတွေဖြစ်လျက်နဲ့သေဆုံးရတာဖြစ်တယ်လို့ WHO ညွှန်ကြားမှု Tedros ကပြောဆိုပါတယ်။လုပ်ငန်းဝင်ဆက်ဆက်သေဆုံးသူတွေဟာကူးစက်ရောဂါကြောင့်မဟုတ်ပဲနှလုံးနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါမျိုးတွေကြောင့်သေဆုံးရတာဖြစ်တယ်လို့ဆိုပါတယ်။နေ့စဉ်အလုပ်လုပ်ရတဲ့အလုပ်ချိန်ရှည်လျားလွန်းလို့သေဆုံးရသူတွေဟာနေ့စဉ်8,500ကျော်ရှိတယ်လို့ပြောဆိုပါတယ်။လုပ်ငန်းဝင်ဆက်ဆက်သေဆုံးမှုအများဆုံးနိုင်ငံကတော့မြောက်ကိုရီးယားနိုင်ငံဖြစ်ပါတယ်။
စနေနေ့မနေ့ကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီ KIO ဌာနချုပ်ရှိတဲ့လိုင်ဇာဘက်ကိုလက်နက်ကြီးတွေနဲ့ပစ်တဲ့အကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပါတယ်KIO ဌာနချုပ်ရှိတဲ့လိုင်ဇာမြို့ဘက်ကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်ကြောင့်မလို့အရက်သားတွေရှိတဲ့ရက်ွက်ကိုလက်နက်ကြီးကြီးတွေကျခဲ့ပါတယ်။စည်ရေးလှုပ်ရှားမှုမရှိဘဲနဲ့စစ်တပ်ကပစ်တာလို့ KIO ဘက်ကပြောပါတယ်။တချိန်တည်းမှာပဲတနိုင်းနဲ့ကျူကုတ်ပန်ဆိုင်မြို့တွေဘက်မှာလည်းစည်ရေးတင်းမာမှုမြင့်မားနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတာပါ။ရန်ကုန်ကလာတဲ့ဒီကချင်နဲ့ရှမ်းမြောက်ဒေသအကြောင်းကိုတော့ကိုအောင်မြတ်သူကပြောပြပေးမှာဖြစ်ပါတယ်။
KIO ဌာနချုပ်ရှိတဲ့လိုင်ဇာမြို့ကိုစက်တင်ဘာလ15ရက်ဗုဒ္ဓနေ့ည10နာရီဝန်းကျင်လောက်မှာစစ်ကောင်စီစစ်တပ်ကလက်နက်ကြီးနဲ့အနည်းဆုံး5ချက်လောက်ပစ်ခတ်ခဲ့ပါတယ်။လူထိခိုက်မရှိပေမဲ့လက်နက်ကြီးကြီးဟာမိုင်းဆက်ပါကော COVID-19 ကူးစက်ပေးတဲ့ဂျီယော့ဘက်မှာကြားရောက်ခဲ့တယ်လို့ကချင်လက်နက်ခိုင် KIA ရဲ့ပြန်ကြားရေးတောင်းဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်။ကြီးနာရတော့မရှိပါဘူး။ဒါပေမဲ့ဂျီယော့ကတော့ကျွန်တော်တို့ဒီမိုင်းဆက်ပါမှာပေါ့နော်မိုင်းဆက်ပါဂျီယော့မှာကျွန်တော်တို့ကCOVID-19 ရောဂါအဲ့ဒါကိုကြည့်ကြည့်ဒီခါနဲ့ဖွင့်တာရှိပါတယ်ကွာရန်တင်းစခန်းနဲ့ပေါ့နော်အဲ့ဒီမှာသူကပြတ်မှတ်ထားပြီးမှပြရတာကိုကျွန်တော်တို့သိရပါတယ်ဒါကပြည်သူလူထုကြီးရှိတဲ့နေရာဖြစ်ပါတယ်ယူရဖြစ်ပါတယ်ကျွန်တော်တို့ KIOK ရဲ့အသက်ခံတယ်လည်းမရှိပါဘူးဒီလိုချက်မှုလည်းတော့ဘာမှမရှိပါဘူးအဲ့ဒါနှစ်ခါရှိပါတယ်ဒါပြည်သူလူထုရှိတဲ့ဘက်ကိုပြစ်တာတော့လုံးဝမလွတ်ဖြစ်တဲ့အရာဖြစ်ပါတယ
်ဘာကြောင့်ပြစ်ခဲ့တယ်ဆိုတော့အသေးချာမသိရကြောင်းနဲ့အဂုလာစမိုင်းကလည်းလိုင်ဇာဘက်ကိုလက်နက်ကြီးတွေနဲ့အလားတူပစ်ခတ်ခဲ့ကြအောင်ပြောပါရယ်ဒီရက်ပိုင်းတွေမှာတော့ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားတာတွေရှိကြောင်းလည်းအခုလိုဆက်ပြောပါရယ
်တနိုင်းဘက်မှာလည်းပဲဒီမှာတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒီတရုံတစ်ခက်ဘက်မှာစစ်ကောင်စီတပ်ကလွတ်ချလာလို့ KIA တပ်တွေကတော့ခုခံတိုက်ပွဲတွေဖြစ်တာတော့ရှိပါတယ်အာတုံးကြည့်တော့ရှိခဲ့ပါတယ
်တနိုင်းဒေသခံတယောက်ကတော့စစ်ကောင်စီကရော KIA ကပါစစ်အင်အားတိုးမြင့်လာနေတာကြောင့်ဒေသခံတွေစိုးရိမ်နေကြောင်းပြောပါတယ
်သူတို့ကမှဆိုက်ကွဲရေးပါတယ်ဒီမှာနည်းနည်းဖြစ်တာပဲကြားမိတယ်မဆက်သလုံးလိုက်ဘူးဒီအားသေးဒီမှာလက်ချနေတယ်ဆိုတော့ဒီလိုမျိုးနေနေတယ်ကောစစ်လက်မျိုးနေရာတော့ရှိတာပေါ့ဟိုတက်ကြဲညာပင်းခံမလားတက်ကြဲဖြစ်ရင်တော့ဒီဒီပဲပေါ့နော်ဒါဒုက္ခရောက်မယ်ဆိုတော့ကျတော့အဲ့ဒါဒီစိတ်ယူတဲ့အစ်စ်ကြီးကတော့ရှိတာပေါ့
ကချင်ပြည်နယ်တနိုင်းနယ်ဘက်မှာစစ်ရေးတင်းမာမှုတွေရှိနေသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်ဘက်မှာလည်းတိုက်ပွဲကြီးဖြစ်လာမှကိုဒေသခံတွေကစိုးရိမ်နေကြပါတယ်စစ်ဖြစ်မှစိုးရိမ်ပြီးတရုတ်မြန်မာနယ်စပ်ကိုတင်းရှောင်လာတဲ့ပန်ဆိုင်ဒေသခံတူကဒီရက်ပိုင်းမှာစစ်ကောင်စီဘက်ကပန်ဆိုင်မြို့ပေါ်မှာစစ်အင်အားတိုးမြင့်ချလာတာတွေရှိနေကြောင်းအခုလိုပြောပါတယ်
အ
ကျွန်တော်တော့တင်ကားလေရောတာတယ်ဒီလိုစစ်သားကားလေရောပါတယ်စစ်သားကားတော့30ကျော်ပတ်ဝန်းကျင်လို့ပြောကြတယ်တင်ကားလေမရှိအဲ့လိုမျိုးပြောလာကြတယ်ဘယ်လိုဖြစ်ပြောကြမို့ကျွန်တော်တို့အကုန်လုံးတိုးရင်ဒီမှာစစ်တောင်းတက်လာတဲ့ဒီကြောက်ကျွန်တော်ရောင်းကလမ်းမကြီးသေးသေးပါပဲဆိုတော့စစ်တင်တော့ပြေလို့များတယ်လို့ပြေတင်လာပြေကြပါတော့ဒီဥမြမနယ်စပ်မူဆယ်မြို့အရှိပိုင်းကျူကိုပန်ဆိုင်မုံကုနဲ့ဖောင် lao, tiêu miệng mà nè mà tên sau này à lo, Mongo anh yêu ai cả, lưu khôn nhà lao hà lẽ, Mongo miêu mà colonia vào đấy, ấy lo Mongo đi đâu bây giờ, sếp tên sau này du lịch sử trên mình mà lẽ, cô phải nói gì cái yoga cú sơn đi vào đấy nhá,
cô hôm nay du cho biết đó là mà nhá, từ nay mà đi yên sai nhà đấy, trên đường lên, tiền bia trên mà đấy. ဩဂုလ၅ရက်နေ့ကဖန်စီတရားစွဲခံခဲ့ရတဲ့ဒီ VOA မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထက်ခိုင်တို့ရဲ့အမှုအတွက်နောက်ထပ်ရုံးချင်းတွေရွှေ့ဆိုင်းလိုက်ပါတယ်။မီဒီယာလုံငန်းလုတ်ကိုင်နေသူတွေကိုရောသတင်းတောက်လုတ်ခဲ့ဘူးသူတွေကိုပါပြီးခဲ့တဲ့ဩဂုလက၁၀ရက်အဖန်စီတွေများလာတယ်လို့ဒီကြီးမားတဲ့ကြီးလေးတ
ဖြူရီမြန်မာပိုင်းရဲ့မြန်မာဆောင်မရှင်ဦးစီသူအောင်မြင့်ပေါ်တမလို့ပြုတ်ခွဲအောင်လုံးစွာလုံးဆောင်မှုရာသီကြီးပုံမှန်ငါးငါးကာကြီးနဲ့အမှုနှမှုဖွင့်ခံထားတဲ့ထဲကတမှုအတွေ့မနေ့ကရုံထုတ်ပါတယ်ဗီဒီယိုကွန်ဖရင့်နဲ့နောက်ထပ်ရချင်းပြလိုက်တဲ့အကြောင်းဦးစီသူအောင်မြင့်ရဲ့ရှေ့နေဒေါ်နှင်းဝင်းအောင်က VOA ကိုပြောပါတယ်
ဆရာရုံချင်းရကြတော့အော်တိုဘတရက်ကိုပြန်ချင်းနေပေါ့နော်ဒါပေမဲ့ကျမတို့တော့ဟိုအင်းစက်အထူးတရားရုံးနေကျွန်တော်တို့ပြန်မဖွင့်သေးတော့လေဆရာနဲ့တော့မတွေ့ရဘူးပေါ့နော်ရုံချင်းကိုကျွန်တော်တို့ကတရားရုံးနဲ့ပြန်ပြီးတော့ follow up လုပ်တာကြတော့လေဒီတရက်နေ့ကိုပြန်ချင်းနေဆိုပြီးကျွန်တော်တို့သိရပါတယ်နော်မှလည်း905 test card ကြီးလည်းဟိုဆိုရင်ဆွဲဖို့သူတို့ဟိုလောက်တာမဖွင့်ထားတာရှိရပေါ့ဒါပေမဲ့သူကဟိုရမှန်မယူရသေးတဲ့ခါကြတော့အမှုဆွဲမတင်ရသေးဘူးပေါ့နော်အဲ့ဒီသူကအနာဖွင့်ထားတာရှိရဆိုပြီးကျွန်တော်တို့သိရ
ဦးစီသူအောင်မြင့်ဟာစစ်တကအနာသိမိနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတမတော်နဲ့အိမ်ဆောင်အစိုးရပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကစွပ်စွဲထားပါတယ်။ဦးစီသူအောင်မြင့်နဲ့အတူဖမ်းဆီးခံရတဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်တထက်ခိုင်ကိုလည်းရာဇသာကြီးပုံမှန်905ကာကြီးမတရားသိမ်းဆက်သမှုပုံမှန်71တို့နဲ့တရားစွဲထားပါတယ်။သူမှုတွေအခြေအနေနဲ့ပတ်သက်လို့တော့ရှင်းနေဖြစ်သူဥက္ကမောင်မြင့်ကအခုလိုပြောပြပါဗျ။ဒ
ါတို့မြင်ကတောင်းညွန်းမှာဆွဲထားတယ်စက္ကွန်တစ်ပေါ့နော်စက္ကွန်တစ်လျှင်ရုံးကြီးလေးတွားယူတယ်အဲဒါသူတရားရုံးကမပုတ်နေဘူးမပုတ်နေဘူးတရားကအင်းစိန်ကြီးညွန်းနေကကိုပြည့်ရဲ့အတွက်သူကစေဟောင်းတတ်မှတ်ထားတယ်လို့နေဖြစ်တော့ဟိုမှာတောင်းညွန်းရုံးကမနေ့ကတွားပြီးဂျူလိုက်ပြီဂျူလိုက်တော့စက္ကွန်မှာ30ရင်းအဲဒီအင်းစိန်မှာသူတရားရုံးဖွင့်ပြီးမြင်အဲ့မှာဖြစ်နေပေါ့နော်အဲဒီခေါင်းကနေမှကိုဗစ်ကြောင့်သူကအထူးတရားရုံးမဖွင့်ဖြစ်ဘူးအရင်တရားရုံးကိုပဲရုံးထုတ်ပြီးဖြစ်နေဆိုင်နဲ့30အမီငွေတောင်းတဲ့တရားရုံးမှဖြစ်နေပေါ့နောက်ဒီနေ့ကဗဟန်းမျိုးနဲ့တရားရုံးမှပုံမှန်900ကျပ်ကြပြီပေါ့အဲ့ဒါအတွက်ကြောင့်ဒီတိုင်းနဲ့ဗီဒီယိုကွန်ဖရင့်ရင်းနဲ့ဒီမတ်တက်ခိုင်မှုစိတ်တွေကြောင့်နေမှာလမ်းပြောမှာခေါ်ပြီးတရားရုံးရုံးတရားရုံးနေနေတဲ့ရုံးချင်းယူလိုက်တဲ့ဟုတ်ကဲ့တင်းရင်းစစ်ဖြစ်နေပေါ့
အကြံပေးမှုတိုက်ဖြတ်ရေးဥပဒေကိုစစ်ကောင်စီကဩဂုတ်လတရနေ့မှာပြန်ပြင်ဆင်ပြီးတော့ထပ်တိုးပုံမှဝဲတွေထည့်သွင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာရှိတဲ့သတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေအရင်ကသတင်းတော်လုပ်ခဲ့မှုတဲ့သတင်းမီဒီယာသမားတွေ၄ယောက်ထဲမှာဖမ်းဆီးခံခဲ့ရပါတယ်ဒီအခြေအနေတွေပေါ်မှာတော့ဥပဒေကြိုးဆောင်ဒူးကအခုလိုသုံးသပ်ပါတယ
်ဒီဂျွန်တုံးနေရဲ့နောက်ပိုင်းပေါ့ဇူလိုင်တရက်ကနေဒီနောက်ပိုင်းမှာဒီသတင်းမီဒီယာသမားတွေကိုဖမ်းဆီးမှုမင်းတို့ဒီ Pacific ဟောင်းလာတာတွေ့တယ်။ Pacific ဖန်လာတယ်လို့စွဲဆိုတဲ့ပုံမှန်တွေရလေးတွေပြည်တံမိမိမာမာကြနိုင်တဲ့ပြည်တံနေနဲ့စွဲဆိုရတာကြောက်တွေ့တယ်။ပြီးရင်တမှုလည်းမဟုတ်တော့ဘဲနဲ့အမှုတွေခွဲပြီးတော့လူတယောက်တည်းကိုပဲအဲ့ဒီမှုသုံးမှုစသည်အပြင်ခွဲဆွဲတဲ့ပုံစံမျိုးတွေတွေ့တယ်။နောက်တစ်ခါရေစံတစ်ခုလေးကနေမှတရားဆွဲတာမျိုးမဟုတ်ဘဲနဲ့သူဝါလာထုတ်ရှားခဲ့တဲ့မင်းကြီးတွေကသခန်းပြီးပြီးရနေပုံမှန်ကြီးပြတ်ပြီးတရားစွဲလာတာကိုပြီးတော့ပြန်ချုံသုံးသပ်လိုက်တဲ့အခါကျတော့ဒီမီဒီယာတွေပေါ်မှာအရေးယူဆောင်ရမှုကပို့ပြီးတော့ပြင်းထန်လာတယ်ပို့ပြီးတော့လေဒီပြည်မှာမှာ ဆိုရင်ဝယ်ရအချိန်ကြီးရှိတယ်လို့ဒီလိုသုံးသပ်လို့ရတယ
်။ဆီယနာဒေးမီဂျင်းစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ချိန်ကလည်းစစ်ကောင်စီကတရင်တော်တို့ကိုဖမ်းဆီးခဲ့တာတွေရှိသလိုတရင်ဌာနရှိခုကိုလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။အနာသိမ်းပြီးတော့ဝင်ဖန်ဆီးခံရတဲ့တရင်သမား100ပါးရှိခဲ့ပြီး6ရောက်ထောင်ချခံခဲ့ရပါတယ်။56ဦးကတော့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။လက်ရှိမှာတရင်သမားအယောက်90ထဲမှနေအချင်းတော်အသီးသီးမှဆက်ပြီးတော့ဖန်ဆီးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်ခင်ဗျာ
။ VOA ရဲ့စနေနေ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းပြီးနောက်အိန္ဒိယနိုင်ငံနေဆက်မီဇိုရမ်ပြည်နယ်ဘက်ကိုရောက်သွားကြတဲ့ဒီဒုက္ခသည်တွေကိုကူညီဖို့ကျင်းပတဲ့online ရမုံငွေပွဲတစ်ခုကနေခမန်းထားတဲ့အလှငွေထက်ပိုပြီးတော့ရရှိခဲ့တယ်လို့ပွဲစီစဉ်သူတွေက VOA ကိုပြောပါတယ်ဒီငွေတွေကို CDM တွေအတွက်အသုံးပြုသွားမယ်လို့လည်းဆိုပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခမောင်စိုးမင်းပြောပြမှာဖြစ်ပါတယ
်ဒီလ September 15ရက်ကမီဇိုရမ်ပြည်နယ်မှာကျင်းပခဲ့တဲ့ချင်းတိုင်းရင်းသားတွေရဲ့ online ကျင်းပတဲ့ Zofake Gospel တေးဂီတဖျော်ဖြေပွဲကနေအလှငွေအများအများရပိုင်းအတွင်းမှာရရှိခဲ့ပါတယ်ဆီအနာသိမ်းမှုကြောင့်အိန္ဒိယနယ်စပ်ကမီဇိုရမ်ပြည်နယ်ကိုတိမ်းရှောင်ခဲ့တဲ့မြန်မာဒုက္ခသည်တွေအတွက်အခုလိုရမုံငွေပွဲတွေမကြာခဏဆိုလိုကျင်းပနေတာဖြစ်ပြီးဒီတစ်ခါမှာတော့မြန်မာကျပ်ငွေ3,900ကျော်နဲ့ညီမျှတဲ့ပမာဏရရှိခဲ့တယ်လို့ပွဲစီစဉ်သူတွေက VOA ကိုပြောပြပါဗျာ
60
အိန္ဒိယရူပီငွေ30မြန်မာငွေပမာဏနဲ့ဆိုရင်ကျပ်ငွေ3,900ကျော်ရရှိထားပြီးအခုစက်တင်ဘာတလလုံးအလူငွေလက်ခံသွားမယ်လို့ပွဲစီစဉ်သူ Villa Nonzia က VOA ကိုပြောပြပါတယ်။ကြိုတင်ခန့်မှန်းထားတဲ့ပမာဏနဲ့ပိုပြီးရရှိခဲ့တယ်လို့လည်းသူကပြောပါတယ်။စက်တင်ဘာ15ရက်နေ့ကလုပ်ခဲ့တဲ့ဒီ online ဂီတဖျော်ဖြေပွဲကို Glory Mizo Channel မီဇိုရမ်ပြည်နယ်ကတက်ကြွလူငယ်တွေနဲ့နိုင်ငံရဲ့ခြားကချင်းလူမျိုးဓမ္မတေးသချင်းတီဆိုသူတွေကပူပေါင်းဖျော်ဖြေခဲ့ကြတာပါအလူငွေတွေကိုလည်းကဘာအနှံ့မှာနေထိုင်ကြတဲ့ချင်းတိုင်းရင်းသားတွေနဲ့အလူရှင်တွေကဝိုင်းဝန်းထဲဝင်ကြတာဖြစ်ပါတယ်မြန်မာဒုက္ခသည်တွေကိုကူညီဖို့ရည်ရွယ်ပြီးအခါအားလျော်စွာလှုပ်တဲ့ရန်မုံငွေပွဲတွေလည်းမကြာခဏဆိုသလိုရှိပါတယ်အခုတစ်ခေါက်လှုပ်တဲ့လူဒန်းငွေတွေကိုမီဇိုရမ်ပြည်နယ်ထဲရောက်ရှိလာတဲ့ဒုက္ခသည် 8,000 ကျော်အတွက်ဈေးကူတာစရိတ်တွေနဲ့အထွေထွေလူအပ်တာတွေအတွက်အသုံးပြုသွားမယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာဆင်အာနာသိမ်းပြီးနောက်ပြစ်ခတ်မှုတွေအကြမ်းမဖက်စီရီယန်လှုပ်ရှားသူတွေကိုဖမ်းဆီးမှုတွေကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုတွေအပါအဝင်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနယ်စပ်ပြည်နယ်တွေဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်မီဇိုရမ်ပြည်နယ်နဲ့မနီပူပြည်နယ်တဲကိုခိုလုံဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားဘယ်လောက်ရှိတယ်ဆိုတာအတိအကျမသိနိုင်ပါဘူးမြန်မာပြည်ဘက်ပြန်သွားသူတွေရှိတယ်လို့အသိရောက်လာတဲ့သူတွေလည်းနေတိုင်းရှိနေတာပါခန့်မှန်းချက်အားဖြင့်10,000အထက်မှာရှိလိမ့်မယ်လို့မီဇိုရမ်အခြေစိုက်မြန်မာဒုက္ခသည်ကူညီကယ်ဆယ်ရေးကော်မတီရဲ့ဥက္ကဋ္ဌပူဘာလာချန်းနာကပြောပြပါတယ်
ဟုတ်ပြီမဟုတ်ဘူးလေဒီကွာတာဒုက္ခတော့ဒုက္ခပဲဒါပေမဲ့ဒီလောက်ဒုက္ခတော့မဟုတ်ပါဘူးဒီတော့မဖြစ်ပါတော့နော်ကျွန်တော်တို့ဗမာပြည်နေလာတဲ့လူဟိုနိုင်ငံတော့ကျွန်တော်တို့လည်းကုန်နေပါတယ်နော်အင်ဂျီယောကုန်နေမှလို့အဖွဲ့ရှိရမယ်ကျွန်တော်တို့ချင်းလူတွေပဲဒါကလေးရလူကလားမလူအားလုံးမှနေတဲ့နောက်ပြီးနေဆက်မှနေတဲ့လူတို့ကနိုင်ငံတော့ကုန်နေတယ်နောက်ပြီးဒီတော့အစိုးရအကုန်လုံးကိုပြောရရတယ်
အိန္ဒိယအစိုးရကသူ့နိုင်ငံထဲခိုလုံလာတဲ့မြန်မာနိုင်ငံသားကိစ္စကိုမထောက်ခံမှုဆိုတာထုတ်ဖော်ပြောဆိုခဲ့ပြီးမဲ့မီဇိုရမ်ပြည်နယ်အစိုးရကတော့စစ်အာဏာသိမ်းမှုကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားသင့်တယ်လို့တုံ့ပြန်ထားပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာသူဒုက္ခသည်မိသားစုတွေထဲကကျောင်းနေအရွယ်ကလေးငယ်200ကျော်ကတော့မီဇိုရမ်ကျေးလက်ဒေသတွေကကျောင်းတွေမှာတက်ရောက်ပညာသင်ကြားနေကြပါတယ်ခင်ဗျာ။
ကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုရုပ်သံအဖြစ်နဲ့ပါဖြည့်ဆွက်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်ဩစတြေးလျနိုင်ငံအတွက်အမေရိကန်နဲ့ဗြိတိန်တို့ကနျူကလ িয়ার လောင်စာ3ဒီရင်းအုပ်သင်္ဘောတစ်စင်းတိဆောက်ရေးသဘောတူညီချက်ရခဲ့တဲ့အပေါ်မှာအဲ့ဒီ3နိုင်ငံစလုံးကနေပြီးတော့အောင်မြင်မှုအတွက်ကြွေးကြော်နေကြပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ဩစာကိုတံပြန်မဲ့ဒီအစီအစဉ်အတွက်တရုတ်ကလည်းရှုံချတယ်လို့ဩစတြေးလျအတွက်ရင်းငုတ်သင်္ဘောတိဆောက်ပေးဖို့သဘောတူခဲ့တဲ့ပြင်သစ်ကလည်းဒေါသထွက်နေပါတယ်ဒီအကြောင်း VOA သတင်းတော့စင်ဒီစိန်ပေးဖို့တဲ့သတင်းကိုကိုစော်မိုးကျော်ပြောပြမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်နဲ့ဩစတြေးလျသုံးနိုင်ငံအကြား AUKUS AUKUS လို့အတူကောက်ခေါ်တဲ့ ကာဝဲဆိုင်ရာမဟာမိတ်သဘောတူညီချက်ရရှိခဲ့တဲ့အထိတ်အမှတ်အဖြစ်ဩစတြေးလျနိုင်ငံသားရဲ့ဝင်ကြီးနဲ့ကာဝဲဝင်ကြီးတို့ကိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကလင်နဲ့ကာဝဲရေးဝင်ကြီးလိုက်အော့စတင်တို့ကဒီတစ်ပတ်ထဲမှာဝါရှင်တန်မှာကြိုဆိုခဲ့ကြပါတယ်။ကာဝဲရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖြစ်နျူကလ িয়ার ရေငုပ်သင်္ဘောတွေတည်ဆောက်ဖို့သဘောတူခဲ့တာကိုလည်းနိုင်ငံသားရဲ့ဝင်ကြီးဘလင်ကလင်ကပြောပါတယ်
။ The first initiative under AUKUS is our shared ambition to support Australia acquiring nuclear power.
AUKUS မဟာမိတ်ဖွဲ့ရဲ့ပထမဆုံးခြေလှမ်းတစ်ရပ်ဖြစ်ဩစတြေးလျရေတပ်တွေနျူကလ িয়ার ရေငုပ်သင်္ဘောတွေရရှိဖို့ဖြစ်ပါတယ်။
ဒီသုံးနိုင်ငံဟာမဟာမိတ်သဘောတူညီချက်ရခဲ့တဲ့အပေါ်တရုတ်နဲ့ပြင်သစ်တို့ကစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။တရုတ်ကတော့ဒီသဘောတူညီချက်ဟာဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေတယ်လို့ပြောဆိုပါတယ်။ပြင်သစ်ကတော့ရေငုပ်သင်္ဘောတည်ဆောက်ရေးကိစ္စအတွက်ဩစတြေးလျကအမေရိကန်ဗြိတိန်တို့နဲ့ပြောင်းလဲလုပ်ခဲ့တဲ့အပေါ်ပြင်သစ်ကတော့နောက်ကျောကိုဓာတ်နဲ့အထိုးခံရတယ်လို့ခံစားရတယ်လို့ဆိုပါတယ်။အမေရိကန်ကဒီကိစ္စနဲ့ပတ်သက်လို့ပြင်သစ်ကိုအတိပေးတိုင်ပင်ခဲ့တာတောင်မရှိဘူးလို့ပြင်သစ်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။
C'est une énorme déception, d'autant plus que cela fait 5 ans que
tout le pays est à l'ombre de cette crise. Australia ကတောင်းဆိုခဲ့တဲ့အတွက်ရေငုပ်သင်္ဘော12ဆင်းကိုတိဆောက်ပေးဖို့ကိစ္စမှာချောချောမွေ့မွေ့ဖြစ်ဖို့နှစ်ဖက်ကြိုးပမ်းလှုပ်ဆောင်နေတာက9နှစ်တောင်ရှိနေပါပြီ
။ American နိုင်ငံသားရဲ့ဝန်ကြီး Blink Clin ကတော့ Australia နဲ့ဆက်ဆံရေးမှာအဖို့တိဖြစ်စရာတွေကြုံရပေမဲ့ဒေတာတွင်းမှာအဓိကမဟာမိတ်အဖြစ်ရှိနေအောင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ And as I said France in particular is a vital partner on this on so many other things.
အရင်ပြောခဲ့ဖူးသူလိုပါပဲအထူးသဖြင့်ပြည်သက်နိုင်ငံဟာအခုကိစ္စမှာရောအရင်အရင်ကကိစ္စရဲ့များစွာမှာရောနောက်အနာဂတ်မှာပါမရှိမဖြစ်အရေးကြီးတဲ့မဟာမိတ်ပါ
။ Australia ကာကွယ်ရေးဝန်ကြီး Peter Dutton ကလည်းတိုင်းပြည်အတွက်လိုအပ်ချက်ဖြစ်တဲ့နျူကလ িয়ার ရေငုပ်သင်္ဘောအတွက်အခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်း Washington ကပူတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံကတိဆောက်တဲ့ရေငုပ်သင်္ဘောတွေဟာအမေရိကန်နဲ့ပြည်ထောင်တဲ့ထူးထူးခြားခြားတာလွန်ကောင်းမွန်တာတွေမတွေ့ရဘူးလို့ပြောဆိုပါတယ်။ကာကွယ်ရေးဆိုင်ရာသုံးနိုင်ငံမဟာမိတ်အဖွဲ့ဖွဲ့လိုက်တဲ့အပေါ်တရုတ်နိုင်ငံကပြစ်တင်ဝေဖန်နေပေမဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကတော့ဘယ်သူကမှတိုက်ရိုက်ယူရတာမရှိကြောင်းသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။မဟာမိတ်သုံးနိုင်ငံကြားကာကွယ်ရေးစွမ်းရည်မြင့်တင်ဖို့သာယူရကြောင်းပြောဆိုခဲ့ပါတယ်။နယူးယောက်Hofstar တက္ကသိုလ်ကသူတေသည့်တူဖြစ်တဲ့ Julian Koo ကတော့ရင်ကုန်သင်္ဘောတိဆောက်ရေးသဘောတူညီချက်ဟာ Australia နဲ့ဒေသတွင်းနိုင်ငံတွေအပေါ်တရုတ်နိုင်ငံကအလွန်အကျွံဖိအားပေးနေတာတွေရဲ့ရလဒ်အဖြစ်သုံးသပ်ပါတယ်
။ These three countries to really focus on trying to deepen their essentially their military technology sharing
ဒီသုံးနိုင်ငံဟာသူတို့ရဲ့စီးရေးနည်းပညာတွေဖလှယ်တဲ့ကိစ္စကိုနက်နက်ရှိုင်းရှိုင်းလှုံ့ဆော်ဖို့အာရုံစိုက်လှုံ့ဆော်နေတာပါ။ဒါဟာတကယ်ကိုပဲနက်ရှိုင်းတဲ့ကိစ္စပါ။ပစိဖစ်ဒေသကိုပို့ပြီးအာရုံစိုက်တယ်ဆိုတာဟာတရုတ်ရဲ့ချိန်ချောက်မှုကိုတကယ်ကိုပဲအလေးအနက်ထားတယ်ဆိုတာပြသရာရောက်တယ်လို့ထင်ပါတယ်
။ဒီသုံးနိုင်ငံမဟာမိတ်ကိစ္စနဲ့ပတ်သက်ပြီးဥရောပသမ္မတနိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရယ်ကလည်းစိတ်မသက်မသာဖြစ်ပါတယ်။ဒီကိစ္စဟာ EU အနေနဲ့မဟာဗျူဟာမြောက်တိကျလွတ်လပ်တဲ့ကိစ္စကိုဦးစားပေးကိစ္စအဖြစ်လုပ်ရမယ်ဆိုတာကိုသတိပေးလုံစော်လိုက်တာပဲဖြစ်တယ်လို့သူကပြောဆိုပါတယ်။ဒီကိစ္စဟာဥရောပအနေနဲ့ကိုယ်ရှင်တန်ရေးအတွက်ကိုယ်ပါတာကိုယက်တည်ရမယ်ဆိုတာကိုဖော်ပြနေတယ်လို့လည်းပြောဆိုခဲ့ပါတယ
်။ဩစတြေးလျနိုင်ငံကိုအကူအညီပေးမိရာကနေပြီးတော့ဒီအမေရိကန်ဗြိတိန်နိုင်ငံတွေပုံမှန်ဒီပြင်သစ်ကနေပြီးတော့တန်ရေးတမန်ရေးရတင်းမာမှုဖြစ်သွားတဲ့အထိဖြစ်လာတဲ့အခြေအနေကိုဥစော်မိုးကျော်ပြောပြသွားတာဖြစ်ပါတယ်။အစီအစဉ်နောက်ပိုင်းမှာအမျိုးသမီးကဏ္ဍအသိပ္ပံနဲ့ဤပညာတခါတုဒ္ဒဆုံလင်းအမေရိကန်တခွင်ဆတဲ့အပတ်စဉ်ကဏ္ဍတွေကိုဒီလိုင်းနိုမီတာ25 40 51တို့မှာနားဆင်နေပါလေ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101တမမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါလိမ့်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 40 51အပြင်လိုင်းလက်မီတာ190 kHz 1595ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်း American တကွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာထုတ်လွှင့်တဲ့အခါမှာတော
့လုံးဝလက္ခဏာရှိတဲ့လူမှစစ်ဖို့တင်ပါတယ်။ဘာလို့လဲဆိုတော့လက္ခဏာရှိမှပဲ virus ပိုးကကိုယ်ထဲမှာအများကြီးရှိနေ။အဲ့ဒါကို home test လို့ခေါ်တဲ့ဒီအမြန်စစ်တဲ့ test ကသူကပို့ပြီးတော့ဟို
စမ်း COVID နဲ့ပတ်သက်လို့ကြေကြေပြန့်ပြန့်ဆွေးနွေးထားတာကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်။အခုအလှည့်ရောက်လာတာကတော့ဒီအမျိုးသမီးကဏ္ဍဖြစ်ပါတယ်။ကမ္ဘာကျော် Times Magazine ကြီးရဲ့ဒီ2021ခုနှစ်ဩဇာအရှိဆုံးလူပုဂ္ဂိုလ်တရားစင်ရင်ထဲမှာမြန်မာအမျိုးသမီး3ဦးလည်းပါဝင်ပါတယ်။အင်္ဂါဂျိုပေါ်မှာပထမအဦးဆုံးပြန်တန်းခဲ့တဲ့အာဂါသစူဇန်ရီယဟတ်ယင်ဖန်တီးယာမှာဦးဆောင်ပါဝင်ခဲ့တဲ့အမျိုးသမီးအင်ဂျင်နီယာဒေါက်တာမီမီအောင်မြန်မာနိုင်ငံတွင်းဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာရှေ့တန်းကနေတက်တက်ကြွကြွပါဝင်ခဲ့တဲ့အမျိုးသမီးငယ်တွေဖြစ်တဲ့ဒီပန်အက်စတာဇင်နောနဲ့မတ်ဤတင်စာမောင်တို့ပဲဖြစ်ပါတယ်။အဲ့ဒီ Time Magazine ကြီးကနေရွေးချယ်ခံထားရတဲ့သူတူဦးဖြစ်တဲ့ Matt Esther ဇင်နောကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာ Matt Kimpyu ထွေးကပြောပြမှာဖြစ်ပါတယ
် There's a path we must choose sometimes Gotta stand up and fight
အစတစီနောကတကယ်ကဘာကျော် Time Magazine ကြီးရဲ့ဒီနှစ်အတွက်ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်အယောက်တရာစီးနဲမှာဒါထည့်သွင်းဖော်ပြခံရတယ်။ဆိုတော့ဒီအတွက် congratulation မှာဂုဏ်ယူပါတယ်လို့လည်းအရင်ဆုံးပြောချင်ပါတယ်ရှင့
်။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင့
်။ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီလိုမျိုးကဘာပေါ်မှာလူတွေအများကြီးတွေကမှကိုယ်ဒီသတိပြုမိစေတဲ့ဒီ Time Magazine ကြီးရဲ့ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရာထဲမှာစီးသွင်းဖော်ပြခံရတဲ့အပေါ်မှာဘယ်လိုများခံစားရပါလဲရှင့်။
အရင်ဦးဆုံးတော့ကျွန်မတော်တော်လေးကိုဟိုအံ့ဩရတယ်ပေါ့နော်အီးမေးလ်ဝင်လာတဲ့အခါကျတော့ပထမဦးဆုံးတော့အဲကျွန်မစီကဒီလိုရွေးချယ်တဲ့ nomination list ထဲမှာပါတဲ့အကြောင်းကိုအသိပေးလာတယ်ပေါ့လေဆိုတော့ကျွန်မအီးမေးလ်မှားပို့တာလာထားမှုလို့ရှင်လဲဒီနော် spam mail တစ်ခုခုလာဆိုပြီးမှကျွန်မအဲထင်တာပေါ့အဲဒါပေမဲ့တေချာပြန်ပြီးမှစစ်ဆေးကြည့်လိုက်တဲ့အခါကျတော့မဟုတ်နေပေါ့နော်အဲဆိုတော့နောက်ထပ်တစ်ခေါက်မှလဲကျွန်တော်တို့ဒီမကျင်ညာခံနေဒီတော့လာအလိုမှာကျွန်တော်စီကိုအီးမေးလ်ပို့လာတယ်ပြီးတော့ဒီလိုမျိုး template တွေပို့ပေးတယ်ပေါ့နော်ဒါတွေနဲ့အဲ social media မှာဒါဖော်ပြဖို့ဆိုတော့မျိုးလေးသူတို့ instruction တွေပေးလာတယ်ရှင်အဲဆိုတော့အဲခုနပြောသလိုပေါ့နော်ဒါ Time Magazine ဆိုတာကအဲကျွန်တော်တို့အဖိုးအဲလက်ထက်တုန်းကပေါ့ကျွန်မငငယ်လေးကတည်းကဒါအဖိုးဖတ်တဲ့အတွက်ကြောင့်မို့လို့ကျွန်မအနေနဲ့အမြင်တွေ့ခဲ့ရတယ်ဟိုအများတန်းဟိုကိုကိုတိုင်းလဲပေါ့နော်စူးစမ်းပြီးတော့မှ live ဖတ်ခဲ့တဲ့ဒီစားရတဲ့ဒါသတင်းမီဒီယာတစ်ခုဖြစ်တယ်ဆိုတော့ဒီကနေပြီးတော့မှအခုလိုမျိုးဖော်ပြလာမယ်ဆိုတာလဲကျွန်မအနေနဲ့လဲဟိုမမျောလင့်ထားဘူးပေါ့နော်ဆိုမမျောလင့်တာဖြစ်တဲ့အတွက်ကြောင့်အော်ဝန်တာဖြစ်ရတယ်လို့တစ်ဖက်မှာလည်းအဲကျွန်မတူရဲ့အနေနဲ့ဆိုလို့ရှိရင်ဒီ Facet Anarchy မြေပတ်စန့်ချင်ရေးနဲ့ဒီဒီမိုကရေစီရေးကိုစောင့်ချပြီးတော့မှလှုပ်လာတာပေါ့နော်ကချင်အဲတကြောပြန်စစ်ပွဲကနေစတင်ပြီးတော့မှအခုဆိုရင်ဒါ10နှစ်အဲတိုင်ခဲ့ပါပြီဆိုတော့ February တရက်နေ့နောက်ပိုင်းမှာလည်းကျွန်တော်ဒီလိုမျိုးပေါ့နော် military coup ဖြစ်လာတဲ့အခါမှာကျွန်တော်ဆန္ဒထုတ်ဖို့ season time season ကြတော့ငါလည်းကျွန်တော်အရင်တော့အချိန်တွေလိုပဲအရင်ခါတိုင်းပေါ့နော်ကျွန်တော်တို့ရက်တီခဲ့ကြသလိုပဲကျွန်တော်တို့ဒါစီစဉ်ခဲ့ကြတာဖြစ်ပါတယ်ဆိုတော့ခါကျတော့အခုလိုမျိုးခဏလာတာဒီခဏလာတာကာလပတ်လုံးနဲ့ပြီးတော့ဒီခဏလာရဲ့အရှိအစောပိုင်းက6နှစ်10နှစ်ဝန်းကျင်မှာပေါ့နော်လှုပ်တဲ့လှုပ်ထိုက်တာကျွန်တော်ရက်တီတက်တဲ့ဒီအတ္တမမှုကိုတော်လန်တဲ့ကျွန်တော်ရဲ့လှုပ်ဆောင်ချက်တွေအကုန်လုံးအသွန်လှုပ်ဆောင်ခဲ့ပေမဲ့လို့ဒီတစ်ခေါက်ဒီခဏလာအတွင်းမှာပေါ့နော်ကျွန်တော်ရဲ့တော်လန်ရဲ့အရင်းနေရာအရန်ကိုကြည့်လို့တဲ့အတွက်ကြောင့်မို့လို့ကျွမ်းအနေနဲ့လည်းအများကြီးစိတ်သက်သာတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်။ဒါပေမဲ့လို့ခုလိုမျိုးပေါ့နော်ကြားရတဲ့အခါကျတော့ကျွမ်းတို့အနေနဲ့လည်းကျွမ်းတို့ဒီမြန်မာနိုင်ငံရဲ့လူငယ်တွေကပေါ့နော်ကိုယ့်ရဲ့ရှိရာနေရာမှာပဲကျွမ်းတို့ရဲ့ဒီလိုမျိုးအလုပ်ဆောင်တဲ့ အမှုရာတွေအားလုံးကဒါအမေရောခံမဟုတ်ဘူးပြီးတော့ကျမတို့လူငယ်တွေအားထုတ်နေရခြင်းကအလားဟာသမဟုတ်ဘူးလို့ကျမအနေနဲ့ဒါနက်နက်ရှိုင်းရှိုင်းတွေးမိတယ်ပေါ့နော
်ဟုတ်ကဲ့ပါရှင်အခုဆိုလို့ရှင်ဒါကဘာတဝမ်းလုံးမှာလူတွေတန်းပေါင်းများစွာထဲမှာကိုလိုလှုပ်ရှားတဲ့သူတွေလည်းအများကြီးရှိကြတယ်အဲ့ထဲမှာဒီအယောက်တရာရွေးတဲ့ထဲမှာကိုကိုရွေးချယ်ပြီးတော့ဖော်ပြခံရတယ်ဆိုတာကဘာကြောင့်လို့ယူဆမိပါလဲ
သူတို့ရဲ့ times အနေနဲ့ဆိုလို့ရှိရင်တော့သူတို့ရဲ့လိလာဆန်းဆန်းမှုအရကျွန်မနဲ့ဒီရဲဘော်အီတို့ကအာနာချင်းတင်းချင်းနဲ့ပတ်သက်ပြီးတော့ဒါရက်တီချက်တူညီတဲ့မိဘအဖွဲ့အစည်းနဲ့တူပေါ့နော်ကျွန်တော် favorite ချက်ရဲ့နေမှာစတင်ပြီးဆန္ဒပြခဲ့တယ်သူတို့အနေနဲ့ယူဆတာကဒီဆန္ဒဘယ်လိုမျိုးစတင်ဆန္ဒပြခဲ့ခြင်းကတော့ timing ပေါ့နော်ဒီသူလူထုရဲ့နိုင်ငံရေးရေးချင်းနဲ့ပြီးလို့ရှိရင်ရှိနေတဲ့ရှိရင်းဆွဲကျွန်မတို့ရဲ့ပဋိပက္ခတွေနဲ့ပြီးတော့ကျွန်မတို့ရဲ့ဒီလိုမျိုးလှုပ်ဆော်တဲ့ဒီຫນွေဥတော်လိုင်းရေးအစပေါ့နော်ဒါတွေကကျွန်မတို့အခုလက်ရှိရှိနေတဲ့2021 new dollar ရေး line ကိုပို့ပြီးတော့မှတောက်ဝင်စေခဲ့တယ်လို့ယူဆတဲ့အတွက်ကြောင့်မို့လို့ခုလိုမျိုးရွေးချယ်လို့မြင်ပါတယ်နောက်ပြီးတော့မှကျွန်တော်ဒီနေ့မြန်မာနိုင်ငံရဲ့အခင်းချင်းကိုနိုင်ငံတကာအနေနဲ့အထူးစိတ်ဝင်စားတယ်ပြီးတော့ပေါ်ပြချင်တယ်လို့ကျွန်မအနေနဲ့ခံယူပါတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံပြည်သူလူထုကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာစာမျက်နှာရှိမှဒါကမိမောင်းထုတ်ပြချင်တယ်ထုတ်ပြရာရောက်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒီရှေ့ဆက်နိုင်ငံရေးတည်ဆောက်မှုလုပ်ငန်းစဉ်တွေမှာလည်းဒါအထောက်အကူတစုံတရာပေါ့နော်ဖြစ်နိုင်မယ်လို့ကျွန်မအနေနဲ့ပြောလင့်ပါတယ်အပေါ်ရင်အနေနဲ့ဆိုလို့ရှိရင်တော့ဒါကျွန်မနဲ့ဤသင်ဆောင်မောင်နဲ့ကိုခုလိုမျိုးခေါ်ပြရတယ်တိုးတော်လည်းပဲကျမတို့ဟာမြန်မာနိုင်ငံရဲ့လူငယ်တွေဖြစ်တယ်မြန်မာနိုင်ငံရဲ့အမျိုးသမီးတွေဖြစ်တယ်ဒီတွေ့ကြောင့်မို့လို့ကျမတို့ကိုခုလိုမျိုးခေါ်ပြခြင်းဟာဒါမြန်မာနိုင်ငံရဲ့လူငယ်နဲ့မြန်မာနိုင်ငံရဲ့အမျိုးသမီးငယ်တွေအပေါ်ပေါ့နော်ဒါအတိမပြုခြင်းလို့ကျမတို့အနေနဲ့လူမျိုးခံယူပါတယ
်ဟုတ်ကဲ့ပါရှင်ဒီစုကိုရတဲ့တည်းမှာမြန်မာနိုင်ငံကသူတွေအတော်များများရှိပါတယ်အရင်ကဆိုဒါထင်ရှားဆုံးပြောရမယ်ဆိုရင်တော့အခုလက်ရှိစစ်ကောင်စီကဖမ်းဆီးထိန်းသိမ်းတာကိုခံထားတဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပေါ့လေနောက်တခြားသူတွေလည်းရှိပါတယ်ဒီနှစ်ကတော့ဒါထူးခြားခြားအမျိုးသမီးမြန်မာမျိုးသမီး၃ဦးပါဝင်တာကိုတွေ့ရတယ်ဆိုတော့ဒီအပေါ်မှာရောဘယ်လိုများခံယူမိလဲခံစားချက်ဘယ်လိုများဖြစ်မိလဲ
ကျွန်တော်အနေနဲ့တော့ဒါအမျိုးသမီးတွေကိုပေါ့နော်အထူးအလေးပေးပြီးတော့မှအခုလိုမျိုးကျွန်တော်ရဲ့ရှင်ရင်ဆွဲပဂတိအင်အားကိုပေါ့နော်ဒါအတိမတ်ပြုလာတယ်ဆိုတဲ့အတွက်ကြောင့်မို့လို့ကျွန်မအနေနဲ့အမတန်ဝမ်းသာသလိုအထူးသဖြင့်မြန်မာနိုင်ငံလိုမျိုးဒီရင်ကျေးမှုထုံတမ်းအဆင့်အလာတွေနဲ့ပေါ့နော်အယူအဆဆွဲတွေနဲ့သတ်မှတ်ကန်တမှုတွေအများကြီးရှိနေတဲ့နိုင်ငံတစ်ခုကဒီအမျိုးသမီးတွေကိုအခုလိုမျိုးဖော်ပြလာတာကိုအမှန်တန်ဝမ်းသာပါတယ်တကယ်လို့ကျွန်မအနေနဲ့မပါဝင်ခဲ့ရင်တောင်မှဒါကအမျိုးသမီးတွေပေါ့နော်ပါဝင်လာခြင်းအတွက်ကျွန်မဝမ်းသာမိမှာပါပဲပြီးတော့အခုလိုမျိုးကျွန်မတယောက်တည်းအနေနဲ့ဆိုလို့ရှိရင်တော့ဒီ CNN မှာပါဝင်ခြင်းမပါဝင်ခြင်းထပ်ပေါ့နော်ကျွန်မအခုလက်ရှိလုပ်ကိုင်နေတဲ့လုပ်ငန်းတွေတော်လိုင်းရေးနဲ့ပတ်သက်တဲ့လက်ရှိလုပ်ငန်းဆောင်တာတွေကိုဆက်ပြီးတော့မှလုပ်ကိုင်နေဖို့ကအရေးကြီးပါတယ်ဆိုတော့အခုလိုမျိုးနိုင်ငံတကာတဲ့ရင်ဆောင်နေတာမှာပေါ့ဖော်ပြခင်ရတဲ့အတွက်တော့ကျမတို့အနေနဲ့ပို့ပြီးတော့မှဟိုလှုပ်ဆောင်နိုင်မှုနဲ့ပဲပြီးတော့လက်ခံနိုင်စွာလက်ခံနိုင်မဲ့နဲ့ပဲပို့ပြီးတော့မှတော့ကျယ်ဝန်းလာနိုင်မယ်လို့တော့မြင်မိပါတယ်ဆိုတော့ဒီလိုမျိုးကျယ်ဝန်းလာခဲ့ရင်တော့ကျယ်ဝန်းလာတဲ့အလျောက်ပို့ပြီးတော့မှကျမတို့အနေနဲ့အထောက်ပို့အတွက်တာဝန်ရှိတာပေါ့ရှင
်ဟုတ်ကဲ့ပါဆိုတော့အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်ဖြစ်တဲ့ဒီအာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေလည်းမျိုးစုံပေါ်ပေါက်ခဲ့တဲ့ဒီထဲမှာအမျိုးသမီးတွေအများကြီးရှေ့တန်းကနေပါဝင်ခဲ့တာကိုလည်းကျမတို့ဒီကာလတစ်လျှောက်ပေါ့နော်တွေ့ကြရတယ်ဆိုတော့ဒီကနေ့မြန်မာနိုင်ငံရဲ့စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍကဘလောက်အထိအရေးကြီးတယ်လို့ရောထင်ပါတယ်လေ
ဟုတ်ကဲ့အမတန်အရေးကြီးပါတယ်ဘာလို့ဆိုချင်ကျမတို့ရဲ့လူသားမျိုးနွယ်ကိုပေါ့နော်ပြန်ပြီးတော့မှအသက်ဆက်တာကမိခင်တွေဖြစ်ပါတယ်ဆိုတော့မိခင်တွေဖြစ်လာမယ်ကျမတို့ရဲ့အမျိုးသမီးတွေကကိုယ့်ရဲ့မွေးဖွားလာမယ်ရင်သွေးငယ်တွေကိုကျမတို့ကဘယ်လိုအတွေးခေါ်တွေနဲ့ကျမတို့ကကြီးပင်းစေမလဲဆိုတဲ့အရာကဒီအမျိုးသမီးတူဥပုံမှာအများကြီးမှုတည်ပါဆိုတော့မြန်မာနိုင်ငံဟာအခုချိန်မှာဒီလိုမျိုး facet စက်တက်ချောင်းပေါ့နော်ကျမတို့ဟာနှစ်ပေါင်းများစွာပြန်ပြီးတော့မှအခြားနိုင်ငံတွေနဲ့ရှင်တဲ့အခါကျရင်ကျမတို့အများကြီးနောက်ဆုတ်သွားတော့ဆိုတော့ဒီလိုနောက်ဆုတ်ပြီးတော့မှကြံခဲ့မဲ့အခြေအနေမှာတကယ်ပြန်ပြီးတော့အမြန်ဆုံးပေါ့နော်မြန်မာနိုင်ငံအမြန်ဆုံးတိုးတက်ပြီးတော့မှကြောင်းလဲစီဖို့ဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခန်းကဏ္ဍအမတန်အရေးကြီးပါတယ်ဆိုတော့ဒီနေရာမှာကျမတို့ဟာအရင်ကကန့်သက်ထားတဲ့ကန့်သက်ချက်တွေကိုကျမတို့ရဲ့စိတ်ထဲမှာကိုရိုက်ချိုးပစ်ပြီးတော့မှအခုချိန်မှာသွေးသစ်အမြင်သစ်နဲ့လက်ရှိတော်လည်ရေးမှာကျမတို့အမျိုးသမီးတရက်လုံးကဒါပါဝင်မှုလို့ရတယ်ကျမတို့ဟာနောက်ထပ်မျိုးဆက်ကိုမွေးဖွားမဲ့သူတွေဖြစ်တယ်နောက်ထပ်မျိုးဆက်ကိုကျမတို့ကအတွေးခေါ်အမွေတွေကိုပေးရမဲ့သူတွေဖြစ်တယ်ဘယ်လိုပြောမလဲကျမတို့ကစွန့်ဦးပေါ့နော်ပ အူးဆုံးဒီဆရာတွေဖြစ်တယ်ပေါ့နော်လက်ဦးဆရာတွေဖြစ်တယ်မိခင်တွေဟာဒီတဲ့ကြောင့်မလို့မိခင်တွေဖြစ်လာမယ်အမျိုးသမီးအနေနဲ့ဒီတော်လိုင်းရေးမှာကျွန်တော်အမတန်အရေးကြီးတယ်ဆက်လက်ပြီးတော့မှဘလို့အခက်အခဲရှိပါစေကျွန်တော်အားမလျှော့တော့ပဲဆက်ပြီးတော့မှပါဝင်မှုလုပ်တယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်ဆိုတော့အခုလို့ကဘာကျော်ထိုင်းမဂဇင်းကြီးရဲ့ဩဇာတက်ရောက်မှုအရှိဆုံးပုဂ္ဂိုလ်လူတရာစီးရင်ထဲမှာပေါ့နော်အခုပါလာပြီဆိုတဲ့အခါကျတော့ကို့အတွက်ရောဘယ်လိုခံစားမှုပြောင်းလဲသွားစေတယ်ဘာတွေဆက်ပြီးတော့လှုပ်ရှားသွားဖို့ရှိမလဲတာဝန်တွေများပို့ပြီးတော့ရှိလာတဲ့သဘောမျိုးဖြစ်သွားမလားဘယ်လိုများကို့အတွက်ခံစားချက်ဘာတွေများပြောင်းလဲသွားစေမလဲ
ဟုတ်ကဲ့အခုလိုမျိုးပါဝင်လာတဲ့အခါကျတော့မပါဝင်ခင်မှာလည်းကျွန်မအနေနဲ့လက်ရှိမှာတော်လန်ရေးမှာပေါ့နော်တထောင်တနေရာကနေပြီးတော့မှကျွန်မပါဝင်လှုပ်ရှားဆောင်ရွက်နေတာရှိပါတယ်တာဝန်ယူနေတဲ့ပိုင်းကဏ္ဍတွေရှိပါတယ်ဆိုတော့ဒီကဏ္ဍတွေမှာပို့ပြီးတော့မှကျွန်တော်ဆက်ပြီးတော့မှလှုပ်သွားပြီးတော့မှထပ်ပြီးတော့မှတာဝန်ယူလာရမယ့်အခြေအနေမျိုးတွေရှိလာရင်ဒါမှမဟုတ်လို့ရှင်လည်းကျွန်မအနေနဲ့တထောင်တနေရာနေပေါ့နော်ဒီနိုင်ငံရဲ့အပြောင်းလဲမှာ Federal Democracy စနစ်ဖော်ဆောင်ရေးလမ်းကြောင်းမှာကျွမ်းအနေနဲ့လုံနိုင်တဲ့များကိုအစွမ်းကုန်ဒါလှုပ်ရှားဆောင်ရွက်တော့မှာဖြစ်ပါတယ်ဆိုတော့နိုင်ငံတကာအနေနဲ့တော့ပို့ပြီးတော့မှဟိုအထူးသဖြင့်ပေါ့နော်အခုလိုမျိုးကျမတို့2021ကျမတို့ရဲ့မြန်မာနေဦးတော်လည်ရေးမှာဖက်ဆစ်စစ်တပ်ရဲ့ဒီမတရားပေါ့နော်တပ်ဖြတ်နှိပ်စက်တဲ့ပြီးလို့ရှိရင်ထောင်တွင်းအကျဉ်းချတဲ့လုပ်ရက်တွေကိုကျမတို့တိတ်နဲ့ချီတဲ့ကျမတို့ပါဝင်တခြားတော်လည်ရေးဖို့ရပက်တွေရှိကြတယ်ရင်ဆိုင်နေကြတာကျမတို့တကယ်ခက်ခက်ခဲရင်ဆိုင်နေကြရတယ်ဘလို့ပဲဖြစ်စေဒီလိုတော်လည်ရေးရဲဖို့တွေအမြောက်အများတွေကအခုလိုမျိုးပေါ့ကျမတို့နှစ်ဦးကိုပဲဒီမှာပေါ်ပြလာခြင်းကအဲကျမတို့အနေနဲ့ပို့ပြီးတော့မှတာဝန်ရှိတယ်လို့ကျမနဲ့ခံယူတယ်ဒီတာဝန်လည်းကျမဟာဟိုဆက်ပြီးတော့မှဟိုထည့်ရသွားမယ်ပေါ့နော်အဲကျမတို့ရဲ့ရဲဘော်တွေရဲ့အတန်နဲ့မြန်မာနိုင်ငံရဲ့လက်ရှိတော်လည်ရေးခင်းခြင်းကိုအပို့ပြီးတော့မှနိုင်ငံတကာစာမျက်နှာမှာပို့ထင်ရှားလာစေဖို့အတွက်ကိုတာဝန်ရှိတယ်လို့ခံယူတယ်အဲဒီတိုင်းလည်းကျမဟာရှိတဲ့လုပ်ငန်းတာဝန်ယူချေဖို့ဆိုအလုပ်သွားပါမယ်
ဟုတ်ကဲ့ပါရှင်အခုလို VOA အတွက်အချိန်ပေးပြီးဖြည့်ကြပေးတဲ့ Matt Aster Sino ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင
်အခုတခါတင်ဆက်သွားမယ့်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာအာဖဂန်ရွှေပြောင်းအခြေချမိသားစုတွေအကြောင်းနဲ့အခြားအကြောင်းတွေကိုကုအောင်ကပြောပြမှာဖြစ်ပါတယ်
အမလာကုန်ရပိုင်းရေးတွင်မှာပဲအာဖဂန်နစ္စတန်ကထွက်ခွာလို့တဲ့လူပေါင်းသသိန်း1000ကျော်ကိုအမေရိကန်နဲ့မဟာမိတ်တွေကလေယာဉ်တွေနဲ့ကယ်ဆယ်ရှင်းပြောင်းပေးခဲ့ပါတယ်အခုခါမှာတော့အာဖဂန်နစ္စတန်ကထွက်ခွာလာသူအာဖဂန်တချို့ဟာအမေရိကန်ပြည်အောင်စုကမြို့တချို့မှာရောက်ရှိနေကြပါပြီဒီကြောင့်ဒီယနာမင်းရှယ်ပေးပို့ထားတဲ့သတင်းကိုတင်ပြပေးရမယ်မကြသေးခင်ရပိုင်းအတွင်းအာဖဂန်နစ္စတန်ကနေဘေးအနီးအကင်းကထွက်ခွာလာသူတွေမှာပိုင်ဆိုင်မှုဆိုလို့အဝတ်တထည်ကိုတစ်ခုသာပါလာခဲ့တာပါ Texas ပြည်နယ် Houston မြို့ကိုရောက်လာသူ Abdul Aman Sadiqi ဟာ2012ခုနှစ်ကစလို့အာဖဂန်နစ္စတန်ကနေထွက်လာခြင်းအထိအမေရိကန်ထူတပ်ဖွဲ့တွေနဲ့အတူလက်တွဲပြီးမိုင်းဘုံရှင်းလင်းရေးကစလို့စစ်စင်ရေးတွေမှာလည်းပါဝင်ကူညီခဲ့သူပါ
ကျွန်တော်ထင်တာကကဘာကြီးတစ်ခုလုံးကျွန်တော်တို့နောက်မှာရပ်ပေးပြီးကျွန်တော်တို့ရဲ့ခံယူချက်စိတ်ကူးတွေမျှော်လင့်ချက်တွေအနာဂတ်တွေအတွက်စဉ်းစားပေးနေတယ်လို့ထင်ခဲ့ပါတယ်ဒါပေမဲ့လည်းချက်ချင်းဆိုသလိုပျောက်ချင်းမလားပျောက်သွားကြပါတယ
်အမေရိကန်တွေကိုကူညီခဲ့တာကြောင့်လဲအဗ်ဒူဆာဒီကီယာအမေရိကမှာအထူးအခြေချနေထိုင်ခွင့် SIVဗီဇာရရှိခဲ့ပါတယ်အခုခါမှာတော့အစိုးရရဲ့အစီအစဉ်နဲ့နေထိုင်စရာအပတ်မဲ့အခန်းမှာဘေးအန္တရာယ်ကင်းစွာနေနိုင်နေပါပြီ
ဘဝမှာအများကြီးကြုံခဲ့မှုပါတယ်စစ်ပွဲတွေပောက်ကွဲမှုတွေကို့အနာတွင်လူတွေတည်နေတာတွေစကားမှငြင်းညမ်းတယ်ရလို့မရှိဘူးဆိုတော့အန္တရာယ်ကင်းကင်းပဲနေခြင်းပါတယ်အခုဒီကိုရောက်လာတာကြောင့်ပျော်ပါတယ်ဘဝကိုအေးအေးဆေးဆေးပဲဖြတ်သန်းခြင်းပါတယ်
အမေရိကန်ပြည်ထောင်စုကိုရရှိလာသူတွေကိုတော့အခုခါမှာကုညီဆောက်ရှောက်ရေးအသင်းတစ်ခုဖြစ်တဲ့ YMCA ကဘဝအသက်စနိုင်အောင်အကူအညီတွေပေးနေပါဗျ။ရွှေပြောင်းချစ်ချနေထိုင်သူတွေအရေးဆောင်ရွက်ပေးတဲ့ YMCA ဝန်ထမ်းစန်းညာဝါဖက်က
These families who are coming right now because they just had
ဒီမိသားစုတွေဟာအသက်ဘေးအန္တရာယ်ကနေဘေးလွတ်ရာကိုထွက်ပြေးလာရတာကြောင့်ဘာမှပါမလာပါဘူး။ဒါကြောင့်သူတို့အတွက်အလောက်ရှာပေးရမှာဖြစ်တယ်လို့အစိုးရစီကရရှိမဲ့ခန်းစားခွင့်နဲ့ဖြစ်တဲ့အစာအသောက်ဝယ်ဖို့ရှေးကုပ်ဖို့နဲ့တခြားလိုအပ်တာအားလုံးပြင်ဒီမှာနေထိုင်ဖို့အထောက်အထားမှတ်ပုံတင်လဲရအောင်ကူညီပေးသွားမှာပါ။အ
ာဖဂန်နစ္စတန်ကနေထွက်ပြေးလာသူတွေကိုအခုလိုအသင်းဖွဲ့တွေတာမကအမေရိကန်လူမှုအသိုင်းအဝိုင်းကလည်းကူညီပံ့ပိုးပေးရတဲ့စရစ်ခီမီသားစုဈေးဝယ်လာဖို့ကားငါးပေးသူကတော့ဗီယက်နမ်စစ်ပွဲပြီးဆယ်ကျော်သက်အရွယ်မှာအမေရိကကိုရောက်လာသူဗီယက်နမ်အမေရိကန်တဦးပါသူနဲ့အတူမိသားစုလိုက်လာပြီးတော့လည်းအကူအညီပေးနေပါတယ်ဟျူစတန်မြို့ကန်ထရမ်ဟိုက
It really broke my heart and brought me to tears because
ဆိုင်ကောင်းနဲ့ထွက်ပြေးခဲ့ရတယ်လို့မျိုးသူတို့လည်းထွက်ပြေးလာကြရတာဆိုတော့စိတ်မကောင်းဖြစ်ပြီးမျက်ရည်ကျမိပါတယ်မိသားစုဘေးရန်ကင်းဖို့အမေရိကကိုရောက်လာကြတာဆိုတော့သူတို့အင်မတန်ကံကောင်းကြတယ်လို့ပြောရမှာပါ1982ခုနှစ်မှာကျမတို့အမေရိကကိုရောက်ပြီးဘဝသစ္စာကိုအမေရိကန်တွေကလက်ကမ်းကြိုဆိုကူညီကြတယ်လို့အခုတော့ကျမတို့ကအာဖဂန်တွေကိုပြန်ပြီးတော့ကူညီနေတာပါ
အသက်36နှစ်အရွယ်ရောက်မှဘဝတည်တစ်ခုစားဖို့ဆိုတာမလွယ်သလိုအာဖဂန်နစ္စတန်မှာကျန်ခဲ့တဲ့တခြားမိသားစုအတိုင်းဝိုင်းအတွက်လည်းစိတ်ပူတယ်လို့စတိခီကပြောပါတယ်ဒါပေမဲ့လည်းကလေးတွေရှည်ရေးအတွက်စိတ်အေးရပြီဖြစ်တာကြောင့်ဝမ်းသာပျော်ရွှင်ရတယ်လို့ဆိုပါတယ်အလုံးကလည်းဝိုင်းဝန်းကူညီကြတာကြောင့်ဘဝတည်ကိုမိသားစုနဲ့အတူလက်တွဲပြီးတော့ပြန်စတင်နိုင်တော့မှလည်းဖြစ်ပါတယ်ခင်ဗျာတော်မီရဲ့အကြီးအကျယ်လောင်ကျွမ်းလင်းရှိတဲ့အမေရိကန်နောက်ပိုင်းပြည်နယ်တွေကအော်ရီဂွန်ပြည်နယ်မှာရေရှားပမှုပြဿနာအကြီးအကျယ်ရင်ဆိုင်နေရပါတယ်။မွန်လာဦးအများပြားဆက်ပြူတဲ့ဒေသမှာဆေးရည်ပေးစနစ်တွေလည်းသတင်းပတ်အတော်ကြာရပ်ဆိုင်နေတာကြောင့်စိုက်ပျိုးရေးသမားတွေအခက်ကြုံနေတာပါ။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့ဆက်တင်ပြပေးရမယ်။ရေရှားပမှုကြောင့်အော်ရီဂွန်ပြည်နယ်မှာကံရည်ရော်နေကုန်သလိုဆေးမြောင်းတွေလည်းခန်းချောက်ကုန်ပါတယ်။ဒေရှုခရိုင်တွင်းကဒေရှုမြေရွာဆိုရင်လည်းတလထက်တလဘယ်ရုံကနေမှမတူအောင်ရော်နေလာနေပါတယ်။ဒီလိုအခြေအနေမှာရေပေးဝေးစနစ်အတွက်ချမှတ်ပေးထားတဲ့ဥပဒေအရဆေးနဲ့ဝေးရာကစိုက်ပျိုးသူတွေအဖို့တော့လုပ်ငန်းရန်နာယုံမှာအပတခြားလမ်းရွေးချယ်စရာမရှိဖြစ်နေတာပါ။စိုက်ပျိုးရေးသမားတဦးဖြစ်တဲ့ Phil Fine က
So North Canada Irrigation District is the
Yau Pain Sayi Pire Zone ha Deshu Miwan Data Atwin ma shi ni bi Oregon Ale Pain de ma lo pyo lu ya ba de so do Sayi hlut pe ni de aka ma di ni ya ha naw song ma shi ni da ba
6 KI Sayi 30 bu ha Deshu Miye ko mi khu a tha ni ya da wa Oregon Ale Pain Sayi Pe We Ye Zone ne ma pa du ri ga ro set pi lo sai pyo nain che ba sai pyo de ma u phit de Matt Lisignoli ga
I feel extremely fortunate in my situation because we have
ကျွန်တော်တို့အတွက်စေလုံလုံလောက်လောက်ရှိတော့အလွန်ကံကောင်းတယ်ပြောရမှာပါ။မြောက်ပိုင်းစေဇုံထဲမှာရှိသူတွေကတော့ဘလောက်နဲ့နာနေတယ်ဆိုတာကိုသိပါတယ်။စေဖက်လိုက်တဲ့အခါကျတော့မြောက်ပိုင်းကကျွန်တော်ဆိုက်ခင်းတွေဆိုရင်ပျက်စီးကုန်ပြီးဘာမှတိတ်မထွက်တော့သလိုအရေးအသွေးလည်းမကောင်းတော့ပါဘူးလို့သူကပြောပါတယ်။အခုခါမှာတော့အရင်ကချမှတ်ထားတဲ့စေပေးဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်နိုင်မှုစူးစမ်းနေကြပါတယ်။စေပေးဝေးရေးဘယ်နယ်နိမိတ်အတွင်းမှာပဲဖြစ်ဖြစ်ရေးပိုရှင်နေသူတွေအနေနဲ့ရေလိုအပ်နေတဲ့စိုက်ပျိုးရေးသမားတွေစီမျှဝေပေးနိုင်အောင်ပါပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ဒေရှုမြင့်ကြောင်ထင်းသိမ်းရေးအဖွဲ့ညွှန်ကြားရေးမှူး Kate Fitzpatrick က
ရှိနေတဲ့ရေကိုတယောက်နဲ့တယောက်အပြန်အလှန်မျှဝေသုံးစွဲနိုင်စေချင်ပါတယ်။ Oregon အလုပ်ပိုင်းစဲဆောင်ထဲမှာပါတဲ့သူတယောက်ကရေလျှော့သုံးမယ်ဆိုရင်မြောက်ပိုင်းစဲဆောင်ထဲမှာပါတဲ့သူတွေကဒီရေကိုသုံးနိုင်အောင်လုပ်ပါ
ဒါပေမဲ့ဒီစနစ်ဟာကောင်းကျိုးထက်ဆိုးကျိုးဖြစ်စေတဲ့ဆိုတော့ထောက်ပြကန့်ကွက်တာမျိုးတွေနဲ့လည်းရင်ဆိုင်နေရတာပါ။ရင်းမြှဝေသုံးဆွဲနိုင်ရင်တော့စိုက်ပျိုးရေးသမားတွေအတွက်တစုံတရာအဆင်ပြေနိုင်ကြောင်းပြောပါရယ်။ Fine က
the water marketing and leasing
ခုချိန်မှာရေကိုမြှဝေငှားရမ်းသုံးဆွဲတာဟာအဖြေတစ်ခုပါ။အကုန်ကြမများသလိုဘာမှထွေထွေထူထူဖတ်ဆောက်စရာမလိုပါဘူး။မြောက်ပိုင်းဆယ်စုံတဲ့ရှိသူတွေအတွက်တစ်ခုခုမှမလုပ်ဘဲဒီတိုင်းဆက်သွားနေလို့မရပါဘူး။
ဒီနည်းလမ်းကိုအသုံးပြုနိုင်မယ်ဆိုရင်တော့နှစ်ဖက်လုံးအဆင်ပြေနိုင်ပြီးတော့ဒေရှုမြေရေးစီမံသုံးဆွဲတဲ့ပုံစံဟာအနောက်ပြည်နယ်တွေမှာနမူနာပုံစံတစ်ခုဖြစ်လာဖို့လဲသူတို့ကမျှော်လင့်နေပါရယ်ခင်ဗျာအရီဇိုနာပြည်နယ်ကစိုက်ပျိုးရေးသမားတွေဟာစိုက်ခင်းတွေအတွက်ပေးတဲ့ဆေးရည်လာမယ့်နှစ်မှာရော်နေရရှိတော့မယ့်အချိန်နေရင်ဆိုင်နေရပါတယ်ဒီစိုက်ခင်းတွေအတွက်ပေးနေတဲ့ကိုလိုရာဒိုမြေရေကိုပထမဆုံးအကြိမ်အနေနဲ့ချော့ချကန့်သတ်သွားမှာဖြစ်ပါတယ်အမေရိကန်ရေအရင်းမြစ်စီမံခန့်ခွဲရေးဘူရိုကဩဂုတ်လလယ်မှာဒီကန့်သတ်ချက်တစ်ကိုချမှတ်ခဲ့တာပါအမေရိကန်အနောက်ဘက်ကလူဦးရေတန်ပေါင်း40လောက်ဟာဒီမြေရေကိုမိခိုနေရတာဖြစ်ပြီးအရီဇိုနာပြည်နယ်ပင်နယ်ခရိုင်ကစိုက်ပျိုးရေးသမားတွေကတော့အထိအနာဆုံးဖြစ်မှာပါ Tempe စိုက်ပျိုးရေးကုမ္ပဏီကစိုက်ပျိုးရေးသမား Will Delanda က
ကိုလိုရာဒိုမြေရေပေးနေတာကိုဖျက်လိုက်ရင်စိုက်ခင်းသုံးရေပမာဏတော်တော်များများရမှာမဟုတ်တော့ပါဘူးနောက်နှစ်အတွင်းသုံးရမယ့်ရေတစ်ဝက်လောက်လျော့သွားမှာဆိုတော့အခုစိုက်နေတဲ့မြေကတော်တော်များများလည်းမစိုက်နိုင်တော့ပါဘူး
ဒါပေမဲ့လည်းအခုခါမှာရေသိမ့်မလို့တဲ့ဂွာယူလီဆိုတဲ့ခြုံပင်တစ်မျိုးကိုဒလန်နာကစမ်းသပ်စိုက်ပျိုးနေပါတယ်။ကာတာယာလောက်ရမှာသုံးဝင်တဲ့ရဘာကိုဒီပင်ကနေထုတ်ယူมาဖြစ်ပြီးပမာဏတော်တော်များများစိုက်ပျိုးဖို့စမ်းသပ်စီမံကိန်းမှာသူပါဝင်ပါတယ်။ဒလန်နာဟာစိုက်ပျိုးမြေအေကာ6000ကိုကြီးကျက်စိုက်ပျိုးတာဖြစ်ပြီးတော့အများစုကတော့ပြောင်းမှုစိုက်ပါတယ်။နောက်နှစ်မှာတော့ရေရှားမှုကြောင့်အပင်တွေတိတ်ဆိုင်နေတော့မှာမဟုတ်ပဲလုံသားအင်အားလည်းယုံနေတော့မှာပါ။အခုခါမှာလုံသား18ဦးရှိပေမဲ့2024မှာတော့8ယောက်လောက်ပဲထားနိုင်တော့မယ်လို့ဆိုပါတယ်။ဘာဝပောင်းဝင်ခြင်းမထိခိုက်အောင်ရေလျှော့ချခွဲဝေသုံးဆွဲဖို့လိုအပ်နေတဲ့အချိန်ထဲမှာပဲတချို့စိုက်ပျိုးရေးလုပ်သားတွေကတော့အလုပ်လုပ်မဲ့ဖြစ်မဲ့အရေးစိုးရိမ်နေကြပါလိမ့်မယ်။
ကူအောင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့အားလုံးစောင့်မျှော်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်။ Delta COVID ပိုးကူးစက်မှုတွေတိုးနေတယ်မှာ။ COVID ပိုးရှိမရှိစမ်းသပ်စစ်ဆေးမှုကဘလောက်အရေးပါပါသလဲ။ Minnesota ပြည်နယ် Minneapolis မြို့ Alina Health ဓာတ်ခွဲခန်းကအနုစီဝနည်းပညာဒါရိုက်တာဒေါက်တာဖြူမြတ်တော်ကိုမင်းနဲ့တင်ပြပေးပါပ
ါဒီအခုကဒေါက်တာကတကဘာလုံးမှာဗောနော်ဗမာပြည်မှာအပါအဝင်တကဘာလုံးကပြန့်နေတော့တက်စင်ကလည်းတော်တော်အရေးပါပါတယ်ဖိုးအရင်တော့လိုပဲဗောနော်ဒေါက်တာကိုဗစ်ပိုးမပေါ်ခင်လေကလက္ခဏာရှိတဲ့လူလေးစစ်တင်တယ်လို့လက္ခဏာမတင်မရှိတဲ့လူတွေလည်းစစ်တာဗောနော်ဒါ surveillance လို့ခေါ်တာဗောနော်အာအဲ့လိုမျိုးတော်တော်များများထိထိရောက်ရောက်ဆင့်နိုင်ဖို့ကအရန်အရေးကြီးပါတယ
်ဟုတ်ပါတယ်ကို့မှာယောဂလက္ခဏာပြပြမပြပြလောလောဆယ်ကို့မှာပိုးကူးစက်မှုရှိမရှိသိချင် COVID testing လို့စစ်ဆေးနိုင်ပါလေဒီလိုစစ်ဆေးမှုလုပ်တဲ့သူတွေကဘယ်သူတွေပါလဲ
ဒီအရင်တော့အဲ့လိုမျိုးပဲစစ်တဲ့နိမ့်နေရှိရပါတော့စစ်တဲ့ကန့်သက်ချက်တွေရှိရပါတော့ဘယ်သူတွေကပိုးစစ်တဲ့နေဆိုတာများသောအားဖြင့်ကတော့အခုချိန်ကအေးလာတဲ့ချိန်လေးဖြစ်လာပြီးဟိုဗမာပြည်မှာဆိုလို့ရှိရင်မိုးရင်းရာသီပေါ့နော်ဆိုတော့ဖျားနာတဲ့အတုပ်ကွေးလိုမျိုးအဲ့လိုမျိုးယောဂလက္ခဏာတွေပေါ်လာတဲ့ဖြစ်တဲ့လူတွေတော်တော်များများဦးစားပေးပြီးစစ်သင်တယ်ပေါ့နော်အဓိကကတော့ယောဂလက္ခဏာပေါ်နေတဲ့လူတွေပေါ့နော်အ ਨੇ ဆုံးဖျားနာတဲ့လက္ခဏာလေးနည်းနည်းလေးပေါ်လာတယ်ဆိုတာလည်းစစ်သင်တယ်ပေါ့နော
်ဒီလိုစစ်တဲ့အခါမှာဘလို့ test မျိုးကိုလုပ်သင်ပါသလဲ
test ကအခုကဟိုအရင်တော့က covid တွေစတော့ကပေါ်ကစားနဲ့မတူတာကတော့ပို့ပြီးတော့ဗောနော် test တွေအရေးအတွက်လည်းများလာတဲ့အပြင်ဟို company တွေလည်းများထုတ်လာနိုင်တာဆိုတဲ့အတွက်ကြောင့်မလို့အ мян စစ်တဲ့ဟို test ဆိုတာလည်းရှိတယ်အ мян စစ်တဲ့ test ကဒီအခုအမေရိကန်မှာဆိုလို့ရှိရင်အ мян စစ်တာ home test လို့ခေါ်တယ်ဗောနော်အိမ်မှာတဲရောက်ရောက်ကအလုံးနေမကောင်းဖြစ်လို့အိမ်မှာစစ်ချင်တဲ့ဆိုရင်over the counter လို့ခေါ်တယ်စိတ်ခံမှာဖြစ်ဖြစ်စတိုးဆိုင်မှာဖြစ်ဖြစ်သွားပြီးတော့လုပ်ရတယ်အ мян စစ်တဲ့ test လည်းစစ်တယ်ဒါကကြတော့ရန်ကုန်မှာလည်းအခုအဲ့လိုမျိုးတွေရှိရပါတော့ရန်ကုန်နဲ့အဲ့ဗမာပြည်မှာအနှံ့ပြားမှာလည်းအဲ့လိုမျိုးအ мян စစ်တဲ့ test နောက်တစ်ခုကကြတော့ဟို lab မှာစစ်တာဒါစိတ်ခံမှာသွားပြတယ်ဆရာဝန်စီမှာနေမကောင်းဘူးလို့တကွေးပဲဖြစ်ဖြစ်နာစီချောင်းဆိုးပဲဖြစ်အဲ့လိုဖျားနာတာပဲဖြစ်ကွာတန်တရာရှိလို့သွားပြရင်စိတ်ခံမှာဆရာဝန်ကိုယ်တိုင်နမူနာယူပြီးတော့စစ်တဲ့ဥစ္စာကကြတော့အဲဆရာဝန်စေကန်းကနေပြီးတော့ lab တွေကိုပို့တယ်ဒီစေယုံက lab တွေပဲဖြစ်ဖြစ်ဟို reference lab တွေပဲဖြစ်ဖြစ်အထူးဟိုကလုပ်တဲ့ lab ပေါ့နော်အဲ reference lab တွေပဲဖြစ်ဖြစ်အဲ့လိုမျိုးပို့တဲ့ကြတော့ PCR လို့ခေါ်တယ် test ပေါ့နော်အဲ့ဒါနောက်တစ်မျိုးရှိရယ်ဟို lab တွေတုံးတဲ့ဆက်အမျိုးပုံပေါ်မှာမူတည်ရပေါ့အ мян ထွက်တဲ့ဆက်ရှိရယ်အနေထွက်တဲ့ဆက်ရှိရယ်တော့အဲ့အတိတ်ကအဲ့နှစ်မျိုးပေါ့နော်အိမ်မှာစစ်တဲ့ test ရှိတယ်စေယုံဝန်စေကန်းမှာတော့ပြပြောလို့စစ်တဲ့ test ရှိရယ်
အိမ်မှာစစ်တဲ့ test ကိုဘယ်ချိန်မျိုးမှာစစ်တင်ပါသလဲ
အိမ်မှာစစ်တဲ့ test တွေကဟိုများသောအားဖြင့်ကဟိုဟာပေါ့ recommendation လို့ခေါ်တာပေါ့နော်ဒီဟိုညွှန်ကြားချက်ကလုံးအကြတော့လုံးဝလက္ခဏာရှိတဲ့လူမှာစစ်ဖို့တင်ပါတယ်ဘာလို့လဲဆိုတော့လက္ခဏာရှိမှပဲ virus ပိုးကကိုယ်ထဲမှာအများကြီးရှိနေအဲ့ဒါကို home test လို့ခေါ်တဲ့ဒီအဲ့အ мян စစ်တဲ့ test ကသူကပို့ပြီးတော့ဟို sensitivity ဆိုတာပို့ပြီးတော့ဟိုထိရောက်ချက်ကောင်းတာပေါ့နော်အကယ်၍ home test အလိုမျိုးအ мян စစ်တဲ့ test ကိုယ့်အကူစစ်လို့ negative ဖြစ်တယ်ဆိုလို့ရှိရင်များသောအားဖြင့်ကဆရာဝန်စီမှာစိတ်ကမှသွားပြပြီးတော့အဲ့လိုမျိုးဆက်ဆောင်က PCR လို့ဖြစ်ဆိုတဲ့ test နဲ့ပြန်ပြီးတော့ confirm လုပ်တာပိုကောင်းတာပေါ့နော
်ဒီလိုစစ်ဆေးတဲ့ test kit တွေစိတ်ချမှုအတိုင်းတာကဘယ်လောက်ရှိပါသလဲ
ထုတ်တဲ့ company တွေကလည်းအခုနောက်ပိုင်းရတဲ့အမျိုးမျိုးပေါ်လာတယ်ပေါ့ဆိုတော့เนาะဗမာပြည်မှာလည်း test kit တွေကအများသောအားဖြင့်ကအိန္ဒိယကထုတ်တာရယ် China ကထုတ်တာရယ်အဲ့လိုမျိုးတွေရှိကြတယ်ပေါ့เนาะအဓိကညွှန်ကြားချက်လေးပါတယ်ပေါ့เนาะဒီ test kit ထဲမှာဘယ်ကျန်းမာရေးဌာနကထောက်ခံချက်ပေးထားတယ်အဲ့လိုမျိုးအမှတ်သားလေးတွေကိုကြည့်လို့ရှိရင်တော့ဟိုအများသောအားဖြင့်တော့ WHO ပေါ့เนาะဟိုကမ္ဘာကျန်းမာရေးအဖွဲ့အစည်းကအများသောအားဖြင့်ထောက်ခံတာများတယ်ဒါပေမဲ့ဟိုတရုတ်နဲ့အိန္ဒိယထုတ်တဲ့ဥစ္စာထောက်ခံတာရှိမရှိတော့ပြောတတ်ဘူးပေါ့နော်ပို့ပြီးတော့အဆင်ပြေတာကြတော့ test kit ကအိမ်မှာလဲစစ်တာဆိုတော့နှာခေါင်းပတ်ဝန်းကျင်ပဲနမူနာလွယ်လွယ်ကူကူယူနိုင်တဲ့ကတော့ပို့ပြီးတော့အဆင်ပြေတာပေါ့ကိုယ်တိုင်လဲနမူနာယူတဲ့အတွက်ကြောင့်မလို့လေ
အခုဆိုလို့ရှင်မြန်မာနိုင်ငံမှာလဲကာကွယ်ဆေးတွေထိုးပေးနေပြီပေါ့နော်ဒီ test လုပ်တဲ့ဥစ္စာကာကွယ်ဆေးထိုးပြီးသားလူတွေက test ကိုဘယ်ချိန်မျိုးမှာလုပ်တဲ့လဲ
အဲ့ဒါလေးနည်းနည်းရှင်းပြပေးပါဒီကာဝယ်ဆေးနဲ့ test လောက်တာနဲ့ပတ်သက်ပြီးတော့
အခုကာဝယ်ဆေးတွေကလည်းကြဲကြဲပြန်ပြန်ထိုးနေကြပြီဆိုတော့ပေါ့နော်နော်နှစ်ခုရှိရပေါ့စစ်မယ်ဆိုလို့ရှိရင်ကာကွယ်ဆေးထိုးပြီးတော့နေကောင်းတဲ့ပုံမှန်ဘာမှမဖြစ်ဘူးကြက်ကြက်မှမှာပဲဆိုလို့ရှိရင်အဲဒီကာကွယ်ဆေးထိုးထားပြီးတဲ့လူကစစ်နိုင်တာပါလဲဆိုတော့ဒီကာကွယ်ဆေးကနေပြောကိုခံတက်လာမလားမတက်လာလားပေါ့နော်ဒီ covid ကိုပိုးကိုကာကွယ်နိုင်ဖို့အတွက်ဒီ antibody လို့ခေါ်တဲ့ဟာတက်ရှိလာလားဆိုတာကိုစစ်နိုင်တာပေါ့နော်အဲ့ဒါကဒီကာကွယ်ဆေးထိုးတယ်ဘာမှလည်းဟိုနေမကောင်းတာပါများမဖြစ်တော့ဘဲနဲ့ဆိုလို့ရှိရင်အဲ့ဒါဆိုလို့ရှိရင်နှစ်ပတ်သုံးပတ်လောက်ထိုးနောက်ဆုံး dose ထိုးပြီးတဲ့အချိန်အတွင်းမှာဟို antibody test ဆစ်လို့ရတယ်ဒါကကြတော့ကိုခံအောင်ရှိလာအောင်ဆစ်တာပေါ့နော်နောက်တစ်ခုကတချို့တွေကကာကွယ်ဆေးကြောင့်မလို့ဖျားသွားတာလည်းရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးကြောက်လို့ရှိရင်တော့မြန် antigen test ပဲဖြစ်ဖြစ်ဟို PCR test ပဲဖြစ်ဖြစ်အဲ့လိုမျိုးသွားဆစ်လို့လည်းရပါတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လည်းအဲ့ antibody စစ်ဆေးအောင်ပြောရဲကိုခံရှိမရှိဥစ္စာကိုလည်းဆစ်လို့ရပါတယ်ဒါပေမဲ့အဲ့လိုကာကွယ်ဆေးထိုးပြီးတော့ဘယ်ချိန်မှာပဲဖြစ်ဖြစ်ထိုးပြီးခြင်းပဲဖြစ်ဖြစ်နောက်တော်တော်လေးကြာမှတချို့တွေလည်းပြန်ပြီးတော့နေမကောင်းဖြစ်ကြတယ်ဆိုလို့ရှင်ကိုဗစ်ရှိမရှိကိုစစ်တာလည်းအဲ့လိုမျိုးလည်းစစ်လို့ရပါတယ
်အဲ့လိုအချိန်မျိုးမှာ testing လုပ်တာကရောဟိုအဆင်ပြေပါမလား
test လုပ်တာကတော့လည်းဘာအန္တရာယ်မှမရှိပါဘူးဟိုစံနမူနာကောက်တာဆိုတာလည်းလွဲပါတယ်အခုနောက်ပိုင်းဆိုရင်ကောက်ဖို့အတွက်ကိုအခွင့်အရေးပုံများလာတာပေါ့အရင်တော့ဆိုရင်ဟိုးနှာခေါင်းအရင်ပိုင်းတိထိုးထည့်ရတဲ့နမူနာကိုကောက်ရတယ်အခုနောက်ပိုင်းဆိုရင်ဇရွေး saliva ဆိုပဲဖြစ်ဖြစ်ဒီပါးစပ်အတွင်းပိုင်းမှာဟိုးအာခေါင်းအနောက်ပိုင်းကိုတို့ပြီးတော့ပဲဖြစ်ဖြစ်အဲ့လိုမျိုးရိုးရိုးနှာခေါင်းအဝလေးမှပါပဲဖြစ်ဖြစ်အဲ့လိုမျိုးဆိုတော့လူနာတွေပို့ပြီးတော့ခံနိုင်ရတောင်လို့အခွင့်အရေးတွေပုံများလာအန္တရာယ်ရှိတယ်ဆိုတော့မရှိပါဘူးနောက်ဟိုကိုခံဆစ်တယ်ဆိုလို့ရှိရင်အဲ့လို antibody ဆစ်တယ်ကိုခံဆစ်တယ်ဆိုလို့ရှိရင်ရိုးရိုးတွေးဖောက်တာပဲပေါ့နော်ဆိုတော့အဲ့ဒါလည်းဒီရိုးရိုးအပေါက်လေးသိုးတလို့လောက်လေးပဲခဏလေးပဲပေါ့ရိုးရိုးတွေးဖောက်တာပဲဆိုတော့အန္တရာယ်ဘာမှမရှိပါဘူ
းဒေါက်တာဖြူမြတ်တွေရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာဉာဏ်ကိုဒီမှာပဲညံ့လိုက်ပါရစေနောက်တစ်ပတ်မှာပြန်ပြန်ဆောင်ရအောင်
တော်ကင်မျိုးသားရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြန်မာပြည်မှာပေးစာများကဏ္ဍမှာတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုတော်ကင်မျိုးသားပြောပြပေးပါအောင်ဗျာ
သမဂ္ဂလုံခြုံရေးကောင်စီရဲ့အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုနောက်ထပ်6လဆက်ပြီးလုပ်ကိုင်နိုင်ရေးအတွက်တောက်ကြံနဲ့မဲခွဲဆုံးဖြတ်ရမှာကန့်ကွက်သူမရှိတညီတညွတ်တဲ့အတည်ပြုခဲ့ကြပါလေ။ဒီဆုံးဖြတ်ချက်ကြောင့်လာမယ့်လတွေအတွင်းကုလသမဂ္ဂရဲ့လုပ်ငန်းတွေဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံတွင်းကလူခွင့်ရေးဆန်ရတွေကလေးငယ်တွေကိုအကာအကွယ်ပေးမှုနဲ့အရသားတွေပေါ်ကျူးလွန်မှုရှိမရှိစောင့်ကြည့်တာတွေကိုလှုံ့ဆော်နိုင်မယ့်အပြင်ဒီစီမံအုပ်ချုပ်ရေးဆိုင်ရာအဆင့်အလုံးမှာအမျိုးသမီးတွေအပြည့်အဝအဓိပ္ပာယ်ရှိရှိပါဝင်ဆောင်ရွက်နိုင်ဖို့အတွက်အထောက်အကူရစေမှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံတကာဖွဲ့စည်းတည်သည့်ကခေါင်းဆောင်၃ဦးပါဝင်နိုင်ငံ၆နိုင်ငံကထိပ်သီးခေါင်းဆောင်တွေနဲ့ကမ္ဘာရာသီဥတုအရေးကိုတောက်ကြံနေမှာဆွေးနွေးခဲ့ပါတယ်။နောက်တစ်လကွဲကြာမှာကျင်းပမဲ့ကုလသမဂ္ဂဥတုရာသီဆိုင်ရာညီလာခံမတိုင်ခင်အကြိုကျင်းပတဲ့ဒီအစည်းအဝေးကိုမှပို့ပြီးတော့ထီရောက်လင်းနေတဲ့ရာသီဥတုဆိုင်ရာအရေးယူလှုပ်ဆောင်မှုတွေလှုပ်ဖို့ဒီကိစ္စအရေးတကြီးလှုပ်ရမယ်ကိစ္စတစ်ခုဖြစ်အောင်ကကမ္ဘာစီးပွားရေးကောင်းမွန်ဖို့အတွက်ပါဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။ပြင်သစ်နိုင်ငံကရေငုပ်သင်္ဘောတွေကိုမဝယ်တော့ဘဲအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကနျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတိဆောက်ပေးဖို့ဩစတြေးလျဘက်ကလက်ခံလိုက်တဲ့အတွက်အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကသံမတ်တွေကိုပြင်သစ်နိုင်ငံကချက်ချင်းပဲပြန်ပြီးဆင့်ခေါ်လိုက်ပါတယ်။ဒီပြင်းထန်သမရအီမန်နျူရဲ့ပန်ကြားချက်နဲ့ချမှတ်လိုက်တဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒါဩစတြေးလျနဲ့အမေရိကန်တို့ရဲ့ကြေညာချက်နဲ့ပတ်သက်ပြီးတုံ့ပြန်တာလို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့ဇီနတ်အဗ်ဒယ်ရာမန်တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the